Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရင်2024ခုနှစ်မေလ16ရက်နေ့ကြာတာပြင်းနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းတိုမီတာ24.50 51လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ဂါဇာတောင်ပိုင်းရာဖာမြို့စစ်ဆင်ရေးကိုချက်ချင်းရပ်ဖို့ EU ကဣသရေလကိုတောင်းဆိုလိုက်ပါတယ်။ယူကရိန်းလိုအပ်ချက်ကိုနားလည်ပြီးတော့လိုအပ်မှုကိုပံ့ပိုးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကကတိပြုပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့စိန်ခေါ်သူသမ္မတဟောင်းထရမ့်တို့စကားစစ်တိုးပွဲနှစ်ပွဲလုပ်ကြဖို့သဘောတူညီလိုက်ကြပါတယ်
။ကျောက်တော်ကဆေးရုံတိုက်ခိုက်ခံရမှုပြည်တွင်းသတင်းဌာနတွေလက်ရှိကြုံရတဲ့အခက်အခဲစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွယ်ကြားတွေ့ဆုံဆွေးနွေးပွဲဂါဇာစစ်ပွဲအခြေအနေအမေရိကန်ရွေးကောက်ပွဲအကြောင်းဆက်တဲ့သတင်းဆောင်မတွေကိုဒီမိနစ်ခင်းမှာနားဆင်ကြရပါမယ်ရှင်။အယ်ဒီတာနဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဥတင်မောင်တန်းကထိတ်တန့်ရောက်သတင်းတွေပြောပြပေးပါမယ်ရှင်။
ကာဇာတောင်ပိုင်းရာဖာမြို့စစ်ဆင်ရေးကိုချက်ချင်းရပ်ဖို့ဥရောပသမ္မဂ EU ကဣသရေလကိုဗိုလ်တူနေကတောင်းဆိုလိုက်ပါတယ်။ဒီစစ်ဆင်ရေးကြောင့်လူသားချင်းစာနာထောက်ထားမှုဆောင်ရွက်ချက်တွေပြပြရပြီးလူတွေပို့လို့ရွှေပြောင်းနေထိုင်ရငတ်မခေါင်းပါဒုက္ခတွေကြုံတွေ့ကြရတယ်လို့လည်း EU ကပြောပါတယ်။ဣသရေလမှာကိုခုကပိုင်ခွင့်ရှိပေမဲ့နိုင်ငံတကာဥပဒေတွေကိုလိုက်နာပြီးအရက်သားတွေကိုကာကွယ်ရပါမယ်လို့ EU နိုင်ငံသားရေးရာမူဝါဒအကြီးအကဲ Joseph Borrell ကကြေညာချက်မှာပြောပါတယ်။ဣသရေလကဂါဇာစစ်ဆေးကိုဆက်လက်ဆင်နွှဲမယ်ဆိုရင် EU နဲ့ဣသရေလဆက်ဆံရေးပေါ်ထိခိုက်လိမ့်မယ်လို့လည်း Mr. Borrell ကပြောပါတယ်။ဆက်ထက်မှာပဲဖမ်းဆီးထားတဲ့တရားခံတွေကိုလွတ်ပေးဖို့ Hamas ကို EU ကတောင်းဆိုလိုက်ပါတယ်။လွန်ခဲ့တဲ့ရက်အတွင်းဂါဇာကမ်းမြောင်တစ်ခုလုံးမှာအကြမ်းအဖြစ်ပြင်းမှ80ကိုလေကြောင်းကတိုက်ခိုက်ခဲ့ပြီး Rafah ရှိတဲ့ဘက်ကတော့မြေပြင်တပ်တွေကတိုက်ခဲ့တယ်လို့ဣသရေလစစ်တပ်ကဗိုလ်တူနေကပြောပါတယ်။ဂါဇာမြောက်ပိုင်းနေရာအတော်များများမှာလည်း Hamas တပ်တွေနဲ့ဣသရေလတပ်တွေတိုက်နေကြတာပါ။ဒီကမှာခင်ယူကရိန်းရဲ့အရေးပေါ်လိုအပ်တဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုကနားလည်ပြီးယူကရိန်းတပ်တွေလိုအပ်နေတဲ့ပံ့ပိုးမှုကိုရမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကဗိုလ်တူးနေကပြောလိုက်ပါတယ်။အေဘီနောက်ပိုင်းကအတီးပြုတ်လိုက်တဲ့အကူအညီအစ်စ်တွေကိုမြန်နိုင်မြတ်အမြန်ဆုံးပေးနိုင်အောင်အစိုးရကလှုပ်ဆောင်နေပါကြောင်းကီးဖ်မြို့ကယူကရိန်းနိုင်ငံခြားရေးဝန်ကြီးနဲ့စီဝေးမှာဝန်ကြီးအန်တိုနီဘလင်ကန်ကပြောခဲ့တာပါ။ထောက်ခံမှုကိုပြသတာဒစိတပိုင်းအနေနဲ့ဒီမှာရောက်နေတာဖြစ်ကြောင်းဒါပေမဲ့ခီးစင်တက်ပို့ပြီးအရေးကြီးတာကတော့အကူအညီအစ်စ်တွေကလာနေတာပဲဖြစ်ပါတယ်လို့ Mr. Blinken ကပြောပါတယ်။ခါကစ်ဒေလာကနေရာနှစ်နေရာကိုသိမ်းလိုက်ကြောင်းရုရှားကဗိုလ်တူးနေမှာပြောပါတယ်။ UK အရှေ့မြောက်ဘက်ကိုရုရှားကထိုးစစ်ဆင်နေတာကြောင့်နိုင်ငံခြားခီးစင်အားလုံးကိုဖျက်လိုက်တဲ့အကြောင်း UK သမ္မတ Volodymyr Zelensky ရဲ့ရုံးကဗိုလ်တူးနေကကြေညာပါတယ်။နိုင်ငံခြားရေးဝန်ကြီး Blinken ရဲ့ခီးစင်ဟာအလွန်ကိုအချိန်ကခီးစင်ဖြစ်ပြီးပြည်သူတွေနဲ့တောင်ပိုင်းအရှေ့ပိုင်းနဲ့အရှေ့မြောက်ခါကစ်ဒေတာမှာရုရှားကိုတိုက်နေတဲ့ယူကရိန်းတပ်သားတွေအတွက်အတက်စရာဖြစ်တဲ့ကြောင်းယူကရိန်းနိုင်ငံရဲ့ဝန်ကြီးကူလီဘာကဆိုပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုဒါမှမဟုတ်ယူကရိန်းဂါဇာပါလက်စတိုင်းနဲ့လေပြားလိုကမ္ဘာအချက်အတဲတွေကိုကင်တွယ်တဲ့အခါဝေဖန်ပြောဆိုနေတဲ့တွေကိုအပြည့်ပြည့်ဆိုင်ရာရာဇဝတ်ခုံရုံး ICC ကအလေးထားနေမှာမဟုတ်ပဲတရားမျှတရေးအတွက်စ조사အထုတ်သွားမှာဖြစ်တယ်လို့ ICC ရှေ့နေကအင်္ဂါနေ့ကပြောလိုက်ပါတယ်ICC ရဲ့အလုပ်တွေကိုအများဆောင်ရွက်ဖို့ပြအားပေးတာကိုခံရတယ်လို့အတိုက်ခိုက်လဲခံရတာပါသူကဒါမှမဟုတ် ICC ရဲ့တာဝန်ရှိသူတွေကိုဖမ်းဖို့စ조사ရင်တောင်မှ ICC ကရဲရိုက်တော့မှာမဟုတ်ဘူးလို့ရုရှားသံအမတ်ကြီးကိုသေးသေးချာချာပြောလို့ကြောင်း ICC ရှေ့နေ Karim Khan ကကုလသမဂ္ဂလုံခြုံရေးကောင်စီမှာပြောလိုက်တာပါရုရှားသမ္မတ Vladimir Putin ကို ICC ကဖမ်းဝရထုတ်ထားတာနဲ့ပတ်သက်ပြီး ICC ဟာတရားမျှတမှုနဲ့ဘာမှမဆိုင်ပဲအနောက်ကထိ ंछ ုပ်ထားတဲ့နိုင်ငံရေးရုပ်သေးရုပ်ဖြစ်တယ်လို့ရုရှားသံအမတ်ကြီး Vasily Nebenzia ကပြောဆိုချက်ကို Mr. Khan ကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။ပါလက်စတိုင်းတွေပေါ်လူမျိုးစုံတပ်ဖြတ်မှုအချိန်ချင်းကျူးလွန်နေတဲ့ Israel ကောင်းဆောင်တွေကိုဖမ်းဆီးနိုင်တဲ့တတိရှိဖို့ ICC ကိုကဘာကမျှော်လင့်နေကြောင်းလိဗျာသံအမတ်ကြီးကလည်းဖိအားပေးပြောခဲ့ပါတယ်
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8433ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင်
မနက်ခင်းသတင်းတွေကိုဗီအိုရုပ်သံကဆက်လက်ကြေညာနေပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့စိန်ခေါ်သူသမ္မတဟောင်းထရမ့်တို့ဟာစကားဆက်ထုတ်ပွဲနှစ်ပွဲလုပ်ကြဖို့ဘုံလူလေးကသဘောတူလိုက်ကြပါတယ်။ဇွန်လ28ရက် September 30ရက်နေ့မှာအခြေတင်ပြောကြမှာဖြစ်ပါတယ်။ပရိသတ်မပါပဲအတ္တလန်တာမြို့က CNN Studio မှာပထမအခြေတင်ပွဲကိုနှွှဲကြမှာဖြစ်တယ်လို့မဲဆွယ် COA နှစ်ဖွဲ့လုံးကသဘောတူကြကြောင်း CNN ရုပ်ပြင်တန်ကြားကပြောပါတယ်။ဒုတိယအခြေတင်ပွဲကိုတော့ ABC ရုပ်ပြင်တန်ကြားကလုပ်မှာပါ။တစ်ဖက်ကစကားပြောနေချိန်မှာအခြားတစ်ဖက်ရဲ့မိုက်ကရိုဖုန်းကိုဘယ်အတိုက်အတာထိပိတ်ထားမလဲအခြေတင်ကဘယ်လောက်ထိကြားမလဲစတဲ့အသေးစိတ်တွေကိုတော့မပြောကြသေးပါဘူးအခုထိတော့အခြေတင်ပြောကြရမှာသမ္မတဘိုင်ဒန်နဲ့သမ္မတဟောင်းထရမ့်တို့နှစ်ယောက်သာဖြစ်ပြီးရောဘတ်အက်ဖ်ကနေဒီဂျူနီယာဒါမှမဟုတ်တတိယသမ္မတလောင်းတစ်ယောက်ဟာလူလူသဘောထားစစ်တမ်းတွေမှာ15ရာခိုင်နှုန်းထောက်ခံမှုရရှိပြီးမဲယုံသတ်မှတ်ချက်တွေနဲ့ညီညွတ်ခဲ့ရင်အခြေတင်ဆွေးနွေးပွဲမှာထက်ဖို့ CNN ကဖွင့်ထားပါတယ်တောချက်ကြတဲ့ပြည်နယ်တွေမှာသူတို့ရမယ်မဲတွေပဲ့ပါသွားမှာဆိုတော့ကြောင့်ဘိုင်ဒန်ကရောထရမ့်ကပါကနေဒီဝင်ပြိုင်မှာကိုမလိုလားကြပါဘူးခင်ဗျာတနင်္လာနေ့မှာကျင်းပမယ်ထိုင်ဝမ်ရွေးကောက်ခံသဗ္ဗကျန်းသစ္စာကြေဆိုပွဲကိုတရားဝင်ကိုစားပြုတာမဟုတ်တဲ့ကိုယ်စားလှယ်အဖွဲ့ဆေးလို့မယ်လို့သဗ္ဗဘိုင်ဒန်ရဲ့အဆိုအရကဗိုလ်ထုနေ့ကပြောလိုက်ပါတယ်အမေရိကန်ပြည်သူတွေကိုကိုစားပြုတယောက်ဖို့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာထိုင်ပြည်မှာရှိနေမယ်လို့အမည်မဖော်လိုတဲ့အင်ဂျီရိုတာဝေးရှိသူတယောက်ကသတင်းတောက်တွေကိုပြောခဲ့တာပါအစင်လာအားဖြင့်လဲအခုလိုအကြီးအကဲအရာရှိနှစ်ယောက်နဲ့ပညာရှင်တယောက်တို့ကိုကိုယ်စားလှယ်ဖွဲ့အဖြစ်အမေရိကန်ကလွှတ်တယ်ရှိခဲ့တာပါမင်း20နဲ့အဲ့ဒီနောက်ပိုင်းတက်လာမဲ့ထိုင်ဝမ်အာဏာပိုင်အစ်စ်တွေနဲ့အမေရိကန်ကဘလို့ဆက်ဆံမယ်ဆိုတာကတရုတ်ထိုင်ဝမ်နဲ့တရုတ်အမေရိကန်အနာဂတ်ဆက်ဆံရေးတွေပေါ်တက်ရောက်ပါလိမ့်မယ်လို့ဝါရှင်တန်မှာရှိတဲ့တရုတ်တန်ရေးပြောရေးဆိုခွင့်ရှိသူ New Bank Yu ကအင်္ဂါနေ့ကပြောပါတယ်ထိုင်ဝမ်လွတ်လပ်ရေးကိုအတိအမှန်မပြုတဲ့အကြောင်းသမ္မတဘိုင်ဒန်ကပေးထားခဲ့တဲ့ဂတိအတိုင်းအမေရိကန်ဘက်ကဆောင်ရွက်မယ်လို့မျှော်လင့်တဲ့အကြောင်းနဲ့သူကဆိုပါတယ်။တရုတ်ကထိုင်ဝမ်ကိုသူ့ရဲ့အချုပ်အခြာအာဏာပိုင်နယ်မြေဖြစ်သဘောထားခဲ့ပြီးထိုင်ဝမ်ကတည်ခြားနိုင်ငံဖြစ်ကြီးညာမှာကိုလက်မခံကြောင်းရခိုင်ကလည်းတရုတ်ကပြောခဲ့မှုပါတယ်။စလိုဗာကီးယားဝန်ကြီးချုပ်ရောဘတ်ဖီကိုဟာဘိုဒူးနေနေလည်းကဟန်လိုဗာမြို့မှာတင်းနဲ့အပြစ်ခံပြီးတဲ့နောက်အသက်လူနေရဆဲဖြစ်တယ်လို့သူ့ရဲ့ Facebook ကပြောပါတယ်။ဝကြီးချုပ်ကအချက်များစွာအပြစ်ခံခဲ့ရပြီးလက်ရှိအခြေအနေကအသက်ဆိုးရွားရတဲ့အနေအထားမှာရှိနေပါတယ်လို့သူ့ရဲ့ Facebook သတင်းမှာဆိုထားပါတယ်။မြို့တော် Bratislava ကိုပို့ဖို့အခြေအများကြီးယူရမှာဖြစ်ပြီးသူ့အခြေအနေလိုအပ်ချက်ကြောင့်သူ့ကိုရဟရင်နဲ့ Banska Bystrica ကိုပို့ဆောင်ရတာပါလို့။လာမယ့်နိုင်ရည်အနေငယ်ကအဆုံးဖြတ်ပေးပါလိမ့်မယ်လို့လည်း Facebook မှာတင်ထားတာတွေ့ရပါတယ်။အသက်59နှစ်ရှိပြီဖြစ်တဲ့ဝကြီးချုပ် Fico ဟာဟန်လိုဗာမြို့က House of Culture အဆောက်အဦအပြင်ဘက်မှာတင်းနဲ့တဲ့အပြစ်ခံခဲ့ရတာဖြစ်ပြီး1 byte ကိုအ ਨੇ စုံ၄ချက်ထိခဲ့ပါတယ်။သူ့ကိုထောက်ခံသူတွေနဲ့ဝန်ကြီးချုပ်ကလာတွေ့တာဖြစ်ပါတယ်။ဒေသကရုပ်မြင်သံကြားအလို့ရပြစ်ခတ်သူလို့တန်ရရှိသူတို့ကိုရဲကဖမ်းဆီးခဲ့ပါတယ်။ရုရှားလိုလာပြီးအမေရိကန်စစ်ကြီးရဲ့အမြင်နဲ့သူ့ပါတီကပါလီမန်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့ပြီးတဲ့နောက်လော်ဝဲဝါရီဖြစ်ပြီးလူချိုက်များတဲ့ဝန်ကြီးချုပ်ဟာ၄ချိန်မြောက်အာဏာရရှိလာခဲ့တာပါ။
ဦးတင်မောင်တမရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါအာရခတတ်တော်အေးအေးထိချုပ်ထားတဲ့ကြောက်တော်မြို့နယ်စေယုံတစ်ခုကိုစစ်ကောင်စီကလေးချောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အရက်သား20ထက်မနည်းဒဏ်ရာရတယ်လို့အေးအေးကထုတ်ပြန်ထားပါတယ်ရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုစုံမှုကျော်ပြောပြပေးပါမယ်ရှင
်အာရခတတ်တော်အေးအေးထိချုပ်ထားတဲ့ကြောက်တော်မြို့နယ်ဝဲတောင်ကြီးကျေးရွာအတွင်းကစေယုံတစ်ခုကိုမေလ15ရက်နေ့မနေ့ပိုင်းကစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်စေယုံတစ်ခုလုံးပျက်စီးသွားတယ်လို့စေယုံဝန်ထမ်းအပါအဝင်အရသား20ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့အေအေကထုတ်ပြန်ပါတယ်။အဲ့ဒီအထက်ဒဏ်ရာပြင်းထန်သူ5ဦးအထိရှိတယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီဟာအေအေးထိန်းချုပ်ထားတဲ့မြို့နယ်တွေအတွင်းဈေးနဲ့ဆေးရုံတွေကိုအဓိကပိတ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်တာတွေတောက်လျှောက်လုပ်နေတယ်လို့ရခိုင်အရေးတက်ကြွလှုပ်ရှားသူကိုထွန်းကြည်ကပြောပါတယ်
အဲတောက်လျှောက်ကတော့ဒီအေရထိန်းချုပ်တဲ့နေနေတွေမှာတော့ဒီစစ်ကောင်စီဘက်ကပြောရောဈေးဆိုင်ဈေးတွေဆေးရုံတွေပေါ့နော်အဓိကသူတို့ပိတ်မှတ်ထားတဲ့နေရာတွေကဈေးနဲ့ဆေးရုံတွေပေါ့အဓိကပိတ်မှတ်ထားပြီးတော့အခုနောက်ပိုင်းတိုက်ခိုက်လာတာကိုအတွင်းနေရတယ်ပေါ့လေဆိုတော့ဒီနေရာတွေကကြတော့တကယ်အရသာတွေနေတဲ့နေရာတွေဖြစ်တယ်ပေါ့လေနော်ဒါကတိုက်ပွေးနဲ့ပသက်ဆိုင်တဲ့ area လေးဖြစ်တယ်ဆိုတဲ့အခါကျတော့စေယုံတို့ဈေးတို့ဆိုတာကဒီအများသူကပိုင်ဆိုင်တဲ့ area တွေကိုပဲအဓိကကူစားပေးပြီးတော့ဒီတိုက်ခိုက်နေတာတွေမျိုးတော့တွေ့နေရတယ်လား
စစ်ကောင်စီကအခုလိုတိုက်ခိုက်မှုတွေဟာဒေသခံအရသားတွေအနေနဲ့စစ်ကိုမုန်းတီးလာအောင်ဖိအားပေးတဲ့နီးနာတစ်ခုဖြစ်လိမ့်မယ်လို့ကိုထွန်းကြည်ကသုံးသပ်ပါတယ်
ဘာကြောင့်ဆိုရဟာထဲပေါ့လေသူတော့ငဘိုဒေကအစကတိကဒီစစ်ကောင်စီမှာတုံးတဲ့ပြွာတဲ့ရှိရယ်ပေါ့နော်သူတော့သူကတိုက်လို့မနိုင်ဘူးဆိုလို့ရှိရင်တော့ရတာပြပြပေါ့ပြမချပြီးတော့စိုက်ကိုစစ်ဘွေးကိုရတာတွေမုံတီလောင်ပေါ့လေစစ်ဘွေးကိုရတာတွေအလိုမရှိဘူးဆိုရဲဟာမျိုးဖြစ်လာတဲ့ဒီရတာတွေကိုပြပြဖိအားတမျိုးလိုပဲကျွန်တော်နားလေပါတယ်ဘာကြောင့်တိုက်တယ်ဆိုတော့ကျွန်တော်မသိဘူးဒါပေမဲ
ပြည်မှာနေဘာမှမဆန်တဲ့အရာတွေဖြစ်နေတာကိုတော့ဟိုတွေ့ရတယ်ပေါ့လေမေလာ14ရက်နေ့ကလည်းမောင်တော်မြို့နယ်တောင်ပိုင်းကကင်းချောင်းကျေးရွာကိုစစ်ကောင်စီကဂျက်တိုက်လေယာဉ်နဲ့ပစ်ခတ်ခဲ့တာကြောင့်ကျေးရွာအတွင်းအရသာထိခိုက်ဒေဆုံးတာတွေရှိတယ်လို့အေအေကထုတ်ပြန်ထားပါတယ်အခုဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်တာမျိုးမတွေ့ရသေးပါဘူးဒါပေမဲ့ရခိုင်ဒေသတချို စစ်ကောင်စီပြန်ကြားရေးကတုံ့ပြန်ဖော်ပြထားတာတွေ့ရပါတယ်။လက်ရှိမှာတော့စစ်ကောင်စီနဲ့အာရခတ်တပ်တော် AA ကြားဘူးတီတော်မောင်တော်အန်းနဲ့တန်တွဲမျိုးတွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်
။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအသံလွှင့်ချိန်တဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲကျမတို့ရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။မကြခင်မှာတော့စစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တွေကြားဆွေးနွေးပွဲသတင်းကိုတင်ပြပါမယ်။အခုတော့မြန်မာမီဒီယာအခြေအနေကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံတွင်ဆက်ရနာတင်ပြတဲ့နောက်ပြည်တွင်းသတင်းဌာနအတော်များများပိတ်သိမ်းခံရသလိုကြံနေတဲ့သတင်းဌာနတချို့မှလည်းအခက်အခဲတွေကြားရှင်သန်ရပ်တည်နေကြရတယ်လို့သတင်းသမားတွေကပြောပါတယ်။ဒီအချိန်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းပြည်တွင်သတင်းဌာနအတော်များများလိုင်စင်ပိတ်သိမ်းခံခဲ့ရပါတယ်။ပြည်တွင်သတင်းဌာနတချို့ပိတ်သိမ်းကြသလိုတချို့သောလက်ချိုးရေးတွဲလို့ရတဲ့သတင်းဌာနအချို့ကတော့နိုင်ငံရေးအခွင့်အကျင့်တွေမှာလုပ်ငန်းရေရှည်ရပ်တည်ရေးအတွက်အခက်အခဲတွေကြားကရှင်သန်နေရတယ်လို့ဆိုပါတယ်။သတင်းဌာနတခုအနေနဲ့ရပ်တည်နေရေးမှာအတော်လေးခက်ခဲလာနေသလိုသတင်းဌာနတွေနဲ့သတင်းသမားတွေအများစုဟာချိန်ချမှုမျိုးစုံရက်တီနိုင်ဖို့အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့မန္တလေးအခြေစိုက် VOM Voice of Myanmar သတင်းဌာနကိုတီထောင်သူဦးနေလင်းကပြောပြပါတယ်
။နာဆာကအာနာရယူပြီးတဲ့နောက်ပိုင်းမှာကျွန်တော်စကလုံးအစအစီစေရတယ်။အာနာသိမ့်တယ်လို့ရေးလို့မရဘူး။စစ်ကောင်စီလို့ကျွန်တော်တို့အတွင်းထဲနေတဲ့လူတွေကရေးလို့မရဘူး။အဲ့လိုရေးလို့ရေးလိုက်ရင်လည်းပြဿနာရှိမယ်။နောက်တစ်ခါမရေးလို့ဆိုပြီးတော့ဟိုတစ်ဖက်ကလည်းကျွန်တော်တို့ကိုသွတ်ဆွဲတာမျိုးစုံတွေရှိတယ်။အဲလိုတော့ဒါစစ်တပ်ရဲ့မီဒီယာတို့ဟိုအဲ့လိုမျိုးရိုင်းစမ်းတိုင်းတချို့ဆိုဘောမလို့ဒါမျိုးတွေပြောခံရတာမျိုးတွေရှိတယ်။ပဲမြဖို့ကျွန်တော်တို့ကတော်တော်ကိုသတိထားပြီးတော့သတင်းကကြီးနေရတယ်။အခက်ခဲကဒီဒီစဲဥပဒေကလည်းတစ်မျိုးပေါ့ဒီတော်လန်ရေးဆိုတဲ့အုပ်စုရဲ့အမြင်ကလည်းတစ်မျိုးဒီကြားထဲမှာကဒီဂျာပီရွန်းထဲမှာနေရတဲ့မီဒီယာကတအားကိုကြားညံ့နေတာပေါ့ပဲမြအောင်စူးစမ်းပေမဲ့လည်းဘယ်သူမှမကြိုက်ဘူး။နောက်ပါစလုံးကမကြိုက်ဘူးအဲ့လိုမျိုးဖြစ်နေတယ်နော်အဲ့တော့ကြာကျွန်တော်လွတ်လပ်ခွင့်ကတော့တော်တော်ကြီးကိုချိန်ချောက်ခံရတယ်အသက်အန္တရာယ်အထိကိုကျွန်တော်တို့ကစိုးရင်ရတယ
် FOM သတင်းဌာနနဲ့ Editor ချုပ်ဦးနေမျိုးလေးနဲ့သတင်းထောက်တူဟာအာဏာသိမ်းပြီးတဲ့နောက်နလအကြာဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်ထောင်ကပြန်လွတ်လာပြီးတဲ့နောက်မှာသတင်းဌာနကိုဆက်လက်လုတ်ကိုင်းနေသူလည်းဖြစ်ပါတယ်ယနေ့ခေတ်သတင်းဌာန Editor ချုပ်ဦးသက်စင်ကတော့သတင်းဌာနအနေနဲ့ပြည်တွင်းမှာရပ်တည်နိုင်ဖို့စိန်ခေါ်ချက်တွေများစွာရှိနေသလိုအာဏာပိုင်တွေအပြင်ပြည်ပကဝေဖန်တိုက်ခိုက်မှုတွေရဲ့အတန်းကိုပါရင်ဆိုင်ကြုံတွေ့နေရတယ်လို့ပြောပါတယ်
။ဟုတ်တယ်ကျွန်တော်တို့အထက်မှနေရတာကအစ်မလူကြီးရေးလို့မျိုးရေးလို့မရဘူး။အစီအစဉ်သစ္စာဖောက်တယ်လည်းမဟုတ်ဘူး။အာဏာပိုင်နဲ့ပေါင်းနေရတယ်လည်းမဟုတ်ဘူး။ကျွန်တော်တို့ကျင်းတဲ့ကျွန်တော်လုပ်တယ်။နှစ်ဖက်ခံစားရတယ်။တစ်ဖက်ကအာဏာပိုင်အောက်မှာရုန်းကန်နေရတဲ့တစ်ဖက်ရှိတယ်လို့တစ်ဖက်ကလည်းဒီမှာရှိတဲ့နိုင်ငံသမားတွေမီဒီယာသမားတွေကကျွန်တော်တို့ကိုဒီလိုအာဏာပိုင်နဲ့ပေးစားစစ်တပ်နဲ့ပေးစားတဲ့ကိစ္စဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့ပြည်ပမှာရက်တီမျိုးရရပြန်အပြင်ကနေကျွန်တော်တို့ရက်တီလိုမရအောင်ကျွန်တော်တို့ကဟိုမီဒီယာရဲ့ခုံကက်စီသွောင်းအောင်လို့ကျွန်တော်ရက်တီလုံးဝရက်တီလိုမရအောင်လုပ်တဲ့သဘောပါတဲ့အခါကျတော့အဲ့နာကလည်းကျွန်တော်တို့ရဲ့ဆန်လစင်းလက်ခုံချူပေါက်တာပဲ။ကျွန်တော်တို့နှစ်ဖက်ခံစားရတယ်တစ်ဖက်ကအာဏာပိုင်အောက်မှာလုပ်နေရတဲ့အတွက်ကျွန်တော်တို့ဘတ်တော်တော်ဒီဒီကြီးဆားရဲ့နေ့စဉ်နဲ့အညာကျွန်တော်တို့ကစိန်ခေါ်မှုရရှိတယ်။အထက်မှာလည်းကျွန်တော်တို့ညီမျိုးစုံနဲ့မိမျိုးစုံနဲ့တိုက်ခိုက်ပြီးတော့ကျွန်တော်တို့ရက်တီလိုမရအောင်လုပ်နေတဲ့အင်အားစုတွေလည်းပြင်ပါရှိတယ်။ဘာတော်တော်ဆင်းသက်ဖြစ်တယ်။အဲ့ဒါအရေးကြီးဆုံးပါ
2023ခုနှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ရာနဲ့ချီတဲ့သတင်းသမားတွေကိုဖမ်းဆီးတာတရားစွဲဆိုတာတွေနဲ့သတင်းဌာနတွေကိုပိတ်ပင်တာတွေသတင်းသမားတွေကိုတပ်ဖြတ်တာအပါအဝင်သတင်းမီဒီယာလှုပ်ရှားခွင့်တွေကိုနေလာမျိုးစုံနဲ့ပိတ်ပင်ခံခဲ့ရပါတယ်။ဒါကြောင့်လဲသတင်းသမားအတော်များများဟာနေဆက်နဲ့တိုင်းရင်းသားဒေသတွေကိုတင်းရှောင်ကြရပြီးတော့သတင်းဌာနတချို့ကတော့နေဆက်နဲ့တိုင်းရင်းဒေသတွေမှာလည်းဆက်ပြီးတော့ရက်တည်ရှင်းသန်းနေပါတယ်။ကရင်ပြည်နယ်ပြည်နယ်ကြားကာလအုပ်ချုပ်ရေးကောင်စီ IEC နဲ့ကရင်အမျိုးသားအစည်းအရုံး KNU ကမကြာသေးခင်ကထုတ်ပြန်တဲ့မီဒီယာကျင်းဝတ်ဆိုင်ရာညွှန်ကြားချက်တွေကြောင့်သတင်းသမားတွေအကြမ်းဆွေးမှုတချို့ရှိလာပါတယ်။ဒါပေမဲ့လည်းသတင်းမီဒီယာတွေကိုအထူးတင်းကျပ်လာတာမျိုးတော့မတွေ့ရသေးဘူးလို့စစ်ပွဲသတင်းတွေယူနေတဲ့အလွတ်တန်းသတင်းထောက်ကိုမင်းထက်ဆန်ကပြောပါတယ်
ကိုတိုက်ပွဲဧရိယာမှာသူဒီတဲ့ယူတဲ့အချိန်မှာတုံရတဲ့အခက်အခဲပုံစံမျိုးပါပဲပေါ့နော်ဒီတဲ့မီဒီယာနဲ့ပတ်သက်ပြီးတော့ဟိုအရေးကြီးတယ်လို့ယူနားလည်ထားတဲ့လူကြီးတွေကြတော့လဲဟိုတဲ့မေးရတာပြောရတာအဆင်ပြေတယ်ပေါ့နော်တချို့အောက်ရှေကတဲ့မီဒီယာအကြောင်းတဲ့မီဒီယာသူတို့တက်အရေးကြီးတယ်ဆိုတော့မသိတဲ့လူတွေအတွက်ကြတော့လဲဟိုပေါ့တဲ့မီဒီယာတဲ့တောက်ဆိုလို့ရှိရင်ဟိုပေါ့တလန်တို့ပုံစံမျိုးထင်တဲ့ဟာမျိုးပေါ့နော်ပြီးတော့ချင်းဟိုပါပေါ့assess မလို့ရှင်တဲ့ဟာမျိုးတွေတော့ဒါတာကြုံရတာတော့ရှိတယ်ပေါ့နော်ဒါကလည်းဟိုအမြဲတစေကြီးတော့ဖြစ်တာတော့မဟုတ်ဘူးပေါ့နော်ထုတ်ပြန်ချက်တွေထုတ်ပြန်ပေမဲ့လည်းပေါ့နော်ထုတ်ပြန်ပေမဲ့လည်းကျွန်တော်လက်ရှိယူနေတဲ့အခြေအနေကတော့ဘယ်လိုမျိုးအရင်ကြီးတင်းကျပ်သွားတာကန့်တတာမျိုးတော့မရှိပါဘူးပေါ့ဟိုလိုမျိုးအရင်ကြီးပြီးဟိုမျိုးဖိနှိပ်ကန့်တတာမျိုးတော့ကျွန်တော်တော့မကြုံရသေးဘူး
လက်ရှိမြန်မာနိုင်ငံဟာသတင်းသမားတွေကိုအကျဉ်းချတဲ့ဒုတိယအများဆုံးနိုင်ငံအဖြစ်ရပ်တည်နေတယ်လို့ CPJ ခေါ်သတင်းသမားများကာကွယ်ရေးအဖွဲ့အစည်းအဝေးမှာဖော်ပြပါတယ်2023ခုနှစ်အတွင်းသတင်းသမားအများဆုံးအဖမ်းခံရတဲ့နိုင်ငံဟာတရုတ်ဖြစ်ပြီးတော့မြန်မာကဒုတိယအများဆုံးဖြစ်ပါတယ်ပြင်သစ်အခြေဆိုင်နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ရဲ့နှစ်ပတ်လည်သတင်းလွှတ်လပ်ခွင့်အညွန်ကိန်းအရဆိုရင်လဲစစ်ကောင်စီအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အခြေအနေတွေကျဆင်းနေပြီးကမ္ဘာသလွာနိုင်ငံပေါင်း180အနက်သတင်းလွတ်လပ်ခွင့်အဆင့်183နေရာမှရှိနေကြောင်းထုတ်ပြန်ထားပါတယ
်။အခုတော့စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့ချာကဆွေးနွေးပွဲအကြောင်းကိုတင်ပြပါမယ်ရှင်။တရုတ်နိုင်ငံကဂျာဝင်ဆစ်ဆက်တဲ့မြန်မာစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့ချာအခုနောက်ဆုံးဆွေးနွေးပွဲမှာရခိုင်စစ်ပွဲကိုတီးသန့်ဆွေးနွေးပွဲရှိတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။တရုတ်နယ်စပ်ကုန်သွယ်ရေးပြန်ဖွင့်ဖို့ကိစ္စကတော့ခက်ခဲအောင်ပဲလို့လည်းယူဆချက်ပါတယ်။ကိုဝင်းမင်းဆက်သွယ်မြင်မြန်ထားပါတယ်ရှင
်။ဟုတ်ကဲ့မေလ14ရက်နေ့ကနေဒီနေ့မေလ16ရက်အထိ3ရက်ကြာလုံးမဲ့ဒီဆွေးနွေးပွဲတဲ့အဓိကထူးခြားနိုင်တာကိုမြမအရေးလိလသုံးသက်သူနဲ့ရှမ်းရေးကျွမ်းကျင်သူစိုင်းထွန်းအောင်လည်းကအခုလိုထောက်ပြပါတယ
်။ဆွေးနွေးပွဲကဒါ5ချိန်မြောက်ဖြစ်လာပြီပေါ့နော်။ပြီးခဲ့တဲ့အချိန်တွေမှာအပြည့်ရစဲရေးသဘောတူတာတွေပါလိမ့်ရှိတယ်။ဒါပေမဲ့နေစကုံတွေရေးပြန်ဆဖို့ဆိုတော့လေဒီတရုတ်ဆိုးရတို့ဘာတို့အတွက်ဟိုအရေးကြီးတဲ့ကိစ္စတစ်ခုဖြစ်လို့နေစနေပြည်သူတွေအတွက်လည်းအရေးကြီးတဲ့လက္ခဏာမျိုးလည်းရှိတယ်ပေါ့နော်ဒါပေမဲ့လက်တွေ့မှာဒီကုံတွေရေးပြန်မဆနိုင်ဘူးဟိုတစ်ဖက်ကျတော့အဓိကကတော့နေစကိတ်ပေါက်နှစ်ခုပေါ့တစ်ခုကတော့မူဆယ်ဖြစ်တယ်တစ်ခုကတော့ချင်းရွှေအော်ဒေတာဖြစ်တယ်ပေါ့ချင်းရွှေအော်ဒေတာကျတော့ပြက်ပြက်ထင်ထင် MNDA ကိုကန့်ဆိုးမိုးလိုက်တယ်ဒါပေမဲ့လက်တွေ့မှာကုံတွေရေးပြန်မဆနိုင်ဘူးပေါ့နော်အဲ့တော့ဥမာကိုကန့်နေမြေတမတ်ဘေးရေတို့အခုကိစ္စတို့ဘယ်လန်းကိုအသုံးပြုပြီးကိုကနေတဲ့ဝယ်မလဲသူကတိမ့်နီဆိုတဲ့မျိုးကနေမဖြစ်မနေသွားတာပေါ့နော
်ဒီရှစ်ဆက်ဆွေးနွေးစရာတွေပေါ့ရခိုင်ပြည်နယ်မြေပုံမြို့ကပြည်သူ့လွှတ်တော်မဟာဥပ္ဖေတန်းကလည်းအခုလိုရှင်းပြပါတယ
်ရှမ်းမြောင်းနဲ့ကျတော့စစ်ကောင်စီနဲ့အတိုင်းအတာတစ်ခုစီအဖြေကထွက်ခဲ့ပြီးဆိုတော့ဒီ TM L တို့ MNDA တို့ကတော့သူ့နေမင်းနဲ့သူဖြစ်သွားပြီပေါ့သူတို့လည်းအပြစ်ခတ်ရဆဲတယ်ဆိုပြီးတော့ဖြစ်လာတဲ့နောက်ပိုင်းမှာသူ့နေမျိုးသူစီမအုပ်ချုပ်ခွင့်ရတဲ့သဘောမျိုးနောက်ပြီးတော့စီးပွားရေးလုပ်ပိုင်ခွင့်ရတဲ့သဘောမျိုးအဲဒါမဲ့ဘလောက်ထိခိုင်မာတဲ့လုံခြုံလုံးလေးရှိပြီလားပြဿနာဘာမှရှိဘူးမပေါ်အောင်အဲဆက်ပြီးတော့တွားတယ်လို့ရပြီလားနောက်တစ်ခုကနောက်ပိုင်းမှာပေါ့ဘယ်လိုအဆုံးသတ်ကြမလဲလက်တွေ့အဖြေရှာဖို့ကိစ္စတွေဆက်လုပ်ဖို့ကိစ္စတွေပေါ့အ
ဲဒီတော့မက်စလာတို့ကလေးတင်မြောက်ဆင်နွေးဘက်မှာသဘောတူမှုမရခဲ့တဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကိစ္စအတွက်အဓိကစိန်ခေါ်ချက်ကိုလည်းစိုင်းထွန်းအောင်လည်းကအခုလိုဆက်ထောက်ပြပါတယ
်မူဆယ်နယ်စပ်ကတော့သူကလမ်းပေါ်မှာ၄ဖွဲ့လောက်ဖြစ်နေတယ်လာရှိုးနဲ့မူဆယ်ကြားထဲမှာ KIA လက်ရှိတယ် SSPP ရှိမယ် DNLA MNDA ဆိုတော့လေးဖွဲ့လောက်ဖြစ်နေတော့ဒီအဖွဲ့တွေအများကြီးကိုကြော်ပြီးကုံတွေရေးလုပ်မယ်ဆိုတဲ့ဟာမျိုးရောဟိုစကားစအတွက်လက်တွေ့ချမချဆိုတဲ့ဟာမျိုးကလည်းဇလန်းနေရှိနိုင်တယ်ပေါ့ဗျာ
ကြာပြင်အခုတစ်ခေါက်မှာစစ်ကောင်စီနဲ့တရုတ်တို့ဘက်ကပိုအလေးပေးလာနိုင်တဲ့ရခိုင်စစ်ပွဲကိစ္စကိုလည်းဥဖေတန်းကအခုလိုဆက်ရှင်းပြပါတယ
်အေးအေးကြတော့ညောင်သုံးပေါ်မှာပါတယ်ဆိုရင်မဲ့အဲ့ဒီဘက်မှာပေါ့နော်သူနဲ့ပတ်သက်ပြီးတော့တိတ်ပြီးတော့လုံဆောင်ရကကဏ္ဍကမရှိဘူးတော့အရင်တုန်းကလည်းပဲအေးကတော့ရှမ်းမြောက်ရဲ့သဘောတူညီချက်ပတိကတော့အေးထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်မဆိုင်ဘူးဆိုတော့ဒီတစ်ခေါက်ကဒီအေးနဲ့တီးတန်းကောင်းစဉ်တခုတော့ဖြစ်ပေါ်လာနေတာပေါ့နော်သူတို့ဘက်ကလည်းဆန္ဒရှိမှာပေါ့အေးနဲ့ဒီရှမ်းမြောက်လူအပြစ်ခံရစေရှင်နဲ့ဆန္ဒတော့ရှိပုံရပါတယ်အဲဒီကဏ္ဍကလည်းဒီစစ်ကောင်စီတော်တော်ကိုကြီးကြီးမားမားကောင်းလျှောက်เสียကောင်းတဲ့ကိစ္စပေါ့
ဒါပေမဲ့ဒီနေရာမှာတရုတ်စိုးရရဲ့ရခိုင်စစ်ပွဲပေါ်တက်ရောက်နိုင်မှုအကန့်အသတ်ကိုလည်းစိုင်းထွန်းအောင်လည်းကအခုလိုဆက်ထောက်ပြပါတယ
်မြောက်ပိုင်းခုနှစ်ဖွဲ့တည်းမှာ AA နဲ့ KIA ရဲ့ထူခြားချက်ကတရုတ်ကိုတော့မီခိုရတာမှန်တယ်ဒါပေမဲ့အလုံးစုံမနာခံလဲတခြားနယ်စပ်တွေကနေသူတို့ဟိုမှာစာနာရိတ်ခါတို့ပို့တခြားတက်ရှုပေါက်တွေရနေတယ်သူတို့လှုပ်ရှား권တွေဘာတွေရနေတယ်ဆိုရင်အတန်ငယ်တော့သူတို့နည်းနည်းဆက်သွားလို့ရတဲ့ဟာမျိုးတော့ဖြစ်ကောင်းရှိနိုင်တယ်ပေါ့နော
်ကြာပြင်ဒီရခိုင်စစ်ပွဲနဲ့ပတ်သက်ပြီးအေးအေးဘက်ကစဉ်းစားနိုင်ချေအပေါ်မှာလည်းဥဖေတန်းကအခုလိုဆက်ရှင်းပြပါတယ
်ရခိုင်မှာလည်းအသက်သမဲမဲတိုက်နေတဲ့အချိန်ဒီလိုအချိန်မှာဆွေးနွေးလို့ရလကတော့တိတ်ပြီးတော့နော်မျိုးမျိုးဆက်ဆံပေါ်လာနေတာအကြောင်းတော့မရှိဘူးသဘောလောက်တော့ဆွေးနွေးအောင်ဆွေးနွေးနိုင်တယ်အဲဒါမဲ့အောက်ရှင်ဒီမှာရခိုင်မှာတော့တကယ်ကိုမျိုးသိမ်းတိုက်ပွဲတွေပေါ့နော်မကြက်သေးဘူးအဘိယောယလီအင်းနမလစီယမချေပြည်နယ်ရဲ့အနေအထားမျိုးမရှိသေးဘူးတဆတ်ဆတ်တဲ့ area ပေါ့ဘူးတော်မောင်တော်လူစစ်တေတို့လူအဲ့ဒီမျိုးတွေကြမယ်ဆိုရင်တော့ဟောရခိုင်ပြည်မြောက်ပိုင်းနဲ့အလဲပိုင်းဟာတဆတ်ဆတ်တဲ့ area ဖြစ်သွားနိုင်တာပေါ့အဲ့ဒီရှေ့ကမျိုးမှတိုက်ပွဲတွေရဆဲမယ်ဆိုရင်တိုင်းတာတစ်ခုခုပြင်းမြောက်တယ်လို့ပြောလို့ရတဲ့အတွက်နဲ့တူဘက်ကဆွေးနွေးတဲ့အခါမှာပို့ပြီးတော့စစ်ကောင်စီကိုဖိဖိစီစီဆွေးနွေးနိုင်မှာပေါ့အဲ့အဲ့လိုအခြေအနေမျိုးရှိတော့အေးကတော့စောင့်မယ်လို့ကျွန်တော်ထင်တယ်ဗျ
အခုတစ်ခါဆွေးနွေးပွဲမှာတော့စစ်ကောင်စီဘက်ကအရင်ပုံမှန်ဥဆောင်ဆွေးနွေးသူ NSBNC ငြိမ်းချမ်းရေးဌာနတွေ့ရင်မူဒုဗိုလ်ချုပ်ကြီးမင်းနိုင်မပါပဲအဖွဲ့ဝင်သစ်စုဦးတွေချုပ်ဒုဗိုလ်ချုပ်ကြီးမျိုးတန်နိုင်ဦးဆောင်လာချိန်မှာထူရတဲ့ရလက်ထွက်ဖို့တော့ခက်နိုင်တယ်လို့လည်းသုံးသက်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ
အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတလှည့်တင်ပြပါမယ်ရှင်အမေရိကန်အင်းနဲ့ဂါဇာမှာဖြစ်နေတဲ့ပြည်ပခတဲကပြဿနာတွေကိုဖြေရှင်းနေတယ်လို့တွစ်ဆုံဆွေးနွေးရေးကိုလည်းဆက်လုပ်နေပါတယ်။တချိန်တည်းမှာပဲအမေရိကန်ကကန့်ကွက်နေတဲ့ဂျာကပဲအစ္စရေးအနေနဲ့လည်းဂါဇာတောင်ပိုင်းကရာဖာမြို့ကိုမြေပြင်ထိုးစစ်ဆင်ဖို့ရှိနေပါတယ်။ VOA သတင်းထောက်အနီတာပေါ်ဝဲလ်အင်ဖြူဒေါ်ကပေးပို့တဲ့သတင်းဆောင်မကိုတော့ကိုငင်းချန်ကတင်ပြပေးပါမယ်ရှင
်။လူထောင်ပေါင်းများစွာရဲ့ဝမ်းနဲ့ကြေကွဲမှုတွေကြောင့်ခုနလကြော်ကြာဖြစ်ပွားနေတဲ့ဂါဇာစစ်ပွဲအဆုံးသတ်စေဖို့ကမ္ဘာခေါင်းဆောင်တွေဟာအရေးတကြီးကြိုးပမ်းနေကြပါတယ်။လူပြည့်ကျက်နေတဲ့ရာဖာမြို့ကိုအစ္စရေးမြေပြင်ထိုးစစ်ဆင်ဖို့ရှိနေတဲ့အချိန်ဂါဇာကလူတွေကလည်းကြောက်လန့်ကြဘေးကင်းရာကိုရွှေ့ပြောင်းနေရပါတယ်။အကြမ်းဖက်မှုတွေမရက်တာကြောင့်အမေရိကန်တက္ကသိုလ်တွေမှလည်းဒေါသထွက်နေတဲ့လူငယ်တွေဆန္ဒပြနေကြပြီးတခြားနိုင်ငံတွေမှလည်းကူးဆက်ပြန့်နှံ့နေပါတယ်။အခုလိုအချိန်မှာပဲအမေရိကန်အနေနဲ့အီဂျစ်နိုင်ငံကိုင်ရိုမြို့မှာလုပ်နေတဲ့ကစားကန်တွေပြန်လို့ရင်းနဲ့အပြည့်ရဲ့ရေးကိုဥတီတဲ့တွေးဆုံဆွေးနွေးပွဲတွေကိုလည်းအောင်မြင်အောင်ကြိုးပမ်းနေတဲ့အကြောင်းအင်မြူရောအမျိုးသားလုံခြုံရေးအချံပေးဂျိတ်ဆူလဗန်ကပြောပါတယ
် This particular negotiation has had its ups and downs
အခုလက်ရှိတွေးဆုံညှိနှိုင်းမှုတွေမှာအတက်အကျတွေအတိုးဆုပ်တွေအချိုးအကွေ့တွေရှိပါတယ်ကျွန်တော်အဖွဲ့စကားမှာပြောခဲ့သလိုပါပဲဟာမတ်စ်ဖွဲ့ကအမျိုးသမီးတွေဒဏ်ရာရထားသူတွေနဲ့တက်ကြီးရွယ်တွေကိုလွှတ်ပေးမယ်ဆိုရင်မနှက်ပြန်ချက်ချင်းအပြည့်ရဲ့ရေးဖြစ်နိုင်ပါတယ်အစ္စရေးအနေနဲ့အစိုးပြချက်ကောင်းတွေဆွေးနွေးဝိုင်းကိုယူလာတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဂွာကြီးကလည်းအပြစ်ရရေးကိုတောင်းဆိုနေပါတယ်။အဲ့လိုတောင်းဆိုနေတဲ့သူတွေအနေနဲ့ဟာမတ်စ်အဖွဲ့ကိုတွားပြီးပြောတင်တာကဇဝဲဝိုင်းကိုပြန်လာခဲ့ပါအဖေမရမချင်းကျွန်တော်တို့ဆွေးနွေးကြမယ်ဆိုတာပါပဲ
။အခုလိုဆွေးနွေးပွဲတွေမှာပုတ်တိုက်မှုအစ်စ်တွေရှိနေတယ်ဆိုတာကိုလည်းသူကအတိအမှတ်ပြုပါတယ်။တောင်အာဖရိကနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာဣသရေးနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ဆွဲဆိုထားတာကိုဆွေးနွေးပွဲတွေအင်ရှင်အဖြစ်လက်ခံကျင်းပပေးနေတဲ့အီဂျစ်ကထောက်ခံလိုက်တာပ
ါ I can't say that it's helpful to
ဒီကိစ္စကြောင့်ဣသရေးနဲ့အီဂျစ်ကြားညှိနှိုင်းနေတဲ့လူသားချင်းစာနာမှုအကူအညီပေးပို့နိုင်ရေးကိစ္စတွေအပေါ်အထောက်အကူဖြစ်တယ်လို့မပြောနိုင်ပါဘူးဒါပေမဲ့အီဂျစ်ဣသရေးအမေရိကန်နဲ့ကုလသမဂ္ဂတို့အားလုံးအတူတကွရှေ့တိုးနိုင်ဖို့ပူးပေါင်းလှုပ်ဆောင်နေပါတယ
်အထူးသဖြင့်ဂါဇာတောင်ပိုင်းရာဖာမြို့ကိုဣသရေးကထိုးစစ်ကြီးတစ်ခုဆင်နွှဲမဲ့အချိန်မှာ အမေရိကန်ရဲ့သတင်းစကားတွေကလည်းရှုတ်ထွေးနေပါတယ်။လက်ရှိမှာတော့အစ္စရေးအနေနဲ့ပြင်းထန်တိုက်ခိုက်တာမျိုးကိုပဲလုပ်ခဲ့တယ်လို့တနင်္လာနေ့တုန်းကဆူလီဗန်ကပြောပါတယ်။ Washington Institute ကDavid Makowski က
There's been some mixed signals from the administration.
ဆိုရဘက်ကသတင်းချက်လက်ပေးတာကရောထွေးနေပါတယ်။တခါတလေသူတို့က Rafa မှာဘာလို့လို့ဆန့်ကျင်ပြီးတခါတလေမှာကျွန်တော်တို့ကဆန့်ကျင်တာမဟုတ်ပါဘူး။ကောင်းမွန်တဲ့အစီအစဉ်ကိုမတွေ့ရသေးလို့ဆိုတာမျိုးပြောနေပါတယ်။ဒါမျိုးဟာရှင်းရှင်းလင်းလင်းဖြစ်တဲ့လို့ကျွန်တော်ထင်ပါတယ်
။ American အနေနဲ့ရှင်းရှင်းလင်းလင်းဖြစ်ဖို့ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲအစ္စရေးခေါင်းဆောင်တွေအနေနဲ့လည်းပြည်သူတွေစီကဖိအားတွေနဲ့ရင်ဆိုင်နေရပါတယ်။ Palestine အကြမ်းဖက်မှုတွေကိုမီးတောက်ပိုကြီးအောင်လုပ်နေတယ်လို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကိုဆွတ်ဆွဲနေတာပါ။
ကျွန်တော်တို့ကတော့အော်တိုဘာ9ရက်ဒီမှာဖြစ်ခဲ့တာတွေဟာဝန်ကြီးချုပ်နေတန်ယာဟုရဲ့တာဝန်ဖြစ်တယ်ဆိုတော့ကိုအလေးထားပြောချင်ပါတယ
်။တာဝန်ရှိသူတွေအနေနဲ့ငြင်းငြမ်းရဖို့ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲဂါဇာကိုအစ္စရေးကဆက်လက်တိုက်ခိုက်နေပါတယ်ခင်ဗျာ။
ခုတော့အမေရိကန်ရွေးကောက်ပွဲအကြောင်းကိုနားဆင်ကြရအောင်ပါရှင်။အမေရိကန်ပြည်ထောင်စုမှာအဓိကပါတီကြီးနှစ်ခုရှိပါတယ်။ Democrat နဲ့ Republican တို့ဖြစ်ပါတယ်။တတိယပါတီကိုယ်စားလှယ်လောင်းဆိုတာကတော့ဒီအဓိကပါတီကြီးနှစ်ခုကမဟုတ်ဘဲပါဝင်ရှင်ပြိုင်မဲ့သူကိုညှိညွှန်းတာပါ။တတိယပါတီဆိုတာကသမ္မတရွေးကောက်ပွဲမှာမကြာခဏဆွေးနွေးမှုအများဆုံးကိစ္စရပ်ဖြစ်ပါတယ်။ VOA ရဲ့ပုံပြရုပ်သံမှာမအေးတန်နာကျော်တင်ပြထားပါတယ်ရှင်။
အမေရိကန်နိုင်ငံသားအများစုဟာအဓိကပါတီကြီးနှစ်ခုထဲကတစ်ခုမဟုတ်တစ်ခုကိုထောက်ခံတတ်ကြပါတယ်။ကျန်သူတွေထဲမှာတော့ပါတီဇွဲမရှိဆိုသူတွေကဘယ်ပါတီကဖြစ်ဖြစ်သူတို့အကြိုက်ဆုံးကိုယ်စားလှယ်ကိုမဲပေးကြပါတယ်။တချို့ကတော့ပါတီငယ်လေးတွေကကိုယ်စားလှယ်တွေကိုထောက်ခံတာပါ။အရေးအတွက်ဘလောက်ပဲရှိရှိတခြားပါတီအားလုံးကိုစက္ကလုံတစ်ခုထဲနဲ့ပဲရင်းညွှန်းပါတယ်။တတိယပါတီဖြစ်ပါတယ်။တခါတလေတတိယပါတီကကိုယ်စားလှယ်တွေဒေသနာတော့ဒါမှမဟုတ်ရင်ပြည်내ရွေးကောက်ပွဲတွေမှာအနိုင်ရတဲ့ပါတယ်။နိုင်ငံအဆင့်ရွေးကောက်ပွဲတွေမှာတော့အနိုင်ရတာရှာရှာပါပါပါ။1853ခုနှစ်နောက်ပိုင်းကတည်းကစလို့ Republican ဒါမှမဟုတ် Democrat ကနိုင်ပါတယ်။ဒါပေမဲ့တတိယပါတီကအရေးမကြီးတာမဟုတ်ပါဘူး။ Republican ဒါမှမဟုတ် Democrat ဘက်ကထောက်ခံမှုရတဲ့တတိယပါတီကရွေးကောက်ပွဲမှာတစ်ဖက်ဖက်ကိုအားသာသွားအောင်လုပ်နိုင်ပါတယ်။တတိယပါတီတွေဟာအဓိကပါတီကြီးနှစ်ခုမေ့ထားတယ်။ဒါမှမဟုတ်လေတေချာမကင်တွယ်နိုင်တဲ့ကိစ္စရပ်တွေကိုအာရုံစိုက်လို့ရှိပါတယ်။လူလူရဲ့ထောက်ခံမှုများများဆက်စားရရင်တော့တတိယပါတီတွေတင်ပြအာရုံစိုက်တဲ့ကိစ္စရပ်ကြီးတွေကိုအဓိကပါတီကြီးနှစ်ခုတည်းကတစ်ခုခုကယူပြီးတော့ဆက်လက်အကောင့်ထဲပေါ်တတ်ပါတယ်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရဲ့2024ခုနှစ်မေလ16ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24/50/51တို့ကနေပြီးတော့ဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့ဂျန်စီနဲ့အာကစားအစီအစဉ်တို့ကိုနောက်ပိုင်းမှာထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုရေဆုံးတော့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်နေကျက်ဗြိတိရှားရဲ့သွေးခွဲစနစ်ကြောင့်လို့တစိတ်တဒေတာအဖြစ်ပြောနိုင်ပြီးဆရာနာရှင်စနစ်အောက်ပိုမိုနေဆိုင်ခြေပြန့်လာတဲ့လူမျိုးစုပြဿနာဟာမြန်မာနိုင်ငံအနာဂတ်အတွက်ဘလောက်အရေးကြီးပါသလဲဆရာနာရှင်စနစ်လွတ်မြောက်ခဲ့ရင်ရောအလားအလာဘလို့ဖြစ်လာနိုင်ပါသလဲအက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဥကျော်စံတာကိုမမျှသိအောင်ကမင်းမြန်ဆွေးနွေးထားတာကိုဒီသတင်းပတ်မှာပြန်လည်ထုတ်လွှင့်မှာဖြစ်ပါတယ်ရှင်
လာပါဦးကျော်စံသားရှင်
မင်္ဂလာပါဖြစ်စေ
ဒီမြန်မာနိုင်ငံမှာစစ်မှန်တဲ့ Federal Democracy ဖြစ်ထွန်းမှုအတွက်ဆက်အနာရှင်ကိုဖယ်ရှားရေးအပြင်နောက်တိုင်းသားပြဿနာဘယ်လောက်ထိအရေးပါပါလဲ
။ဖေးအရေးပါပါတယ်လူမျိုးစုပြဿနာ။ဘာကြောင့်လဲဆိုတော့ဒီလူမျိုးစုပြဿနာဟာမြန်မာနိုင်ငံမှာဖြစ်ပေါ်လာတဲ့နိုင်ငံရေးပြဿနာအလုံးရဲ့ဇင်းမြစ်ဆိုရင်တော့မှားမယ်မဟုတ်ဘူးလို့ပြောမှဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်အနာရှင်စနစ်ပေါ်ပေါက်လာတာဟာဒီလူမျိုးစုပြဿနာတိုင်းရင်းသားပြဿနာကိုဖြေရှင်းဖို့လုပ်နေတဲ့အချိန် Federal ပြည်ထောင်စုလုပ်မယ်လို့ပြောနေတဲ့အချိန်မှာပြည်ထောင်စုပြိုကွဲတော့မယ်ဆိုပြီးတော့စစ်တပ်ကအကြောင်းပြပြီးတော့အဲ့တော့အာဏာတက်သိမ်းလိုက်တာဖြစ်ပါတယ်ဆိုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုလုံးဝချုပ်ကန့်ပြလိုက်ကြဖြစ်တယ်အဲ့ဒီကစပြီးတော့ဆိုတော့အဲ့ဒီလိုအာဏာသိမ်းပြီးတဲ့နောက်မှာ60မိနစ်နောက်ပိုင်းမှာမြန်မာနိုင်ငံတိုင်းရင်းသားအင်အားစုတော်တော်များများလူလူအကုန်လုံးလက်နက်ကင်တော်လှန်ရေးနဲ့စတင်လာကြတာကိုတွေ့ရပါတယ်ဇာသိအရေးကြီးတဲ့ကိစ္စပါနောက်ဝင်လည်းပဲဒီပြဿနာရှိနေတိုင်းရှိနေတိုင်းမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာပြည်လဲဖို့ဆိုရင်အခက်အခဲကြုံရမှာဖြစ်ပါတယ်ဒီပြဿနာကိုအထူးသတိထားသင့်တယ်လို့ပြောမှာဖြစ်ပါတယ်များစွာအဲ့
ဒီတိုင်းရင်းသားပဋိပက္ခတွေကဒီအင်္ဂလိပ်ခေတ်တုန်းက divide and rule policy ဒီသွေးခွဲစနစ်ကနေပြီးတော့စခဲ့တယ်လို့ပြောရင်ရပါမလားအဲ့ပေါ်မှာဘယ်လိုမြင်ပါလဲ
ပြောရင်တစိမ့်ကြေးသားအဖြစ်ရတယ်အင်္ဂလိပ်အုပ်ချုပ်တာမြန်မာနိုင်ငံကိုသာ divide and rule သွေးခွဲတာမဟုတ်ပါဘူးသူအုပ်ချုပ်တဲ့ဒေသတွေအားလုံးကသူကအုပ်ချုပ်ရေးငြိမ်သက်နေဖို့အတွက်အရင်ရှိခဲ့တဲ့ဘိုးအစိုးရအနာရော့နဲ့ဖျော်ဖျက်ဖြစ်သွားအောင်သွေးခွဲပါတယ်အင်္ဂလိပ်ကအထင်ရှားဆုံးနမူနာတစ်ခုကြည့်မယ်ဆိုရင်အိန္ဒိယနိုင်ငံမှာမွတ်စလင်ဟင်ဒူကိုသွေးခွဲတယ်ဒီစစ်ပါရီအရေးတော်ပုံစစ်ပွားမြူတီဖြစ်ပြီးတဲ့နောက်ပိုင်းမှာမွတ်စလင်နဲ့ဟင်ဒူကိုသွေးခွဲလိုက်တဲ့သူတို့ပြဿနာဖြစ်တော့နောက်လွတ်လပ်ရအောင်မွတ်စလင်ဟင်ဒူစုနှစ်နိုင်ငံကွဲပြီးတော့ဖြစ်သွားခဲ့တာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံလည်းသွေးခွဲခံရပါတယ်တချို့ထောက်ပြတာကတော့မြန်မာနိုင်ငံမှာတောင်တန်းနေသားနဲ့မြေပြင်ကိုခွဲခြားအုပ်ချုပ်တယ်။ဒါပေမဲ့အင်္ဂလိပ်တွေကတော့သူတို့တောင်တန်းနေသားဟာအိန္ဒိယမှာလိုပဲစော်ဘွားတွေရဲ့နယ်ကိုစီကြထားလို့ပဲစီကြအုပ်ချုပ်ခဲ့တာ။ချင်းတွေကိုစုပြီးတော့ပဲသူတို့စီကြအုပ်ချုပ်တယ်မြေပြင်နဲ့အုပ်ချုပ်စနစ်မတူဘူး။ရှိခဲ့တဲ့ဗမာပြည်ရဲ့ဗဟိုဆွေအင်အားရောနယ်ဖို့အတွက်အဲ့လူတွေကိုနှိမ်နှင်းတဲ့နေရာမှာသုံးပြုတဲ့တိုင်းရင်းသားတွေကိုစစ်စစ်သားအဖြစ်နဲ့ထည့်တယ်။အဲ့လိုမျိုးတွေသူကအချင်းချင်းမုန်းတောင်လုတဲ့ဆိုတဲ့သဘောပြပါတယ်။နောက်တချို့ပညာရှင်တွေထောက်ပြတာကလူမျိုး135မျိုးဆိုတာတကယ်တော့အင်္ဂလိပ်လက်ထက်ကတည်းကအင်္ဂလိပ်ရဲ့ language တွေပေါ့ဘာသာဗေဒပညာရှင်တွေသူတို့ကဒါအပြောတတ်တွေ amateur language တွေသူတို့ကမြန်မာနိုင်ငံမှာဘာသာစကားဘယ်လိုမျိုးကွဲရဲဆိုတော့သူတို့သူတွေသာလုပ်ပြီးလွတ်ခဲ့တာကြီးပိုးတော့လည်းကောင်းတယ်ချင်းတော်မှာဆိုရင်တင်တော့ချင်းတော်ကိုသွားတယ်တကယ်ချင်းကချင်းတကယ်ချင်းကတော့ငါ့ကိုချင်းစားတယ်မင်းပြောလို့မရဘူးမင်းတစ်ခလုံးလျှောက်သွားတော့တရားနဲ့တရားတော့မတူဘူးတဲ့လှုပ်ဆက်တာဆိုတော့အဲ့လိုဟာကိုသူကတမျိုးတမျိုးကြီးသတ်မှတ်လို့ပဲဖြစ်မလဲအဲ့လိုသတ်မှတ်ပြီးတော့ထားခဲ့တယ်အဲ့ဒီသတ်မှတ်ထားတာကိုပိုဆိုးတာကဗမာပြည်မှာဆက်ပြီးတော့ကျင့်သုံးတယ်လူမျိုး135မျိုးဒေါ်လာရေးအများစုအကုန်လုံးအဲ့ဒါထားပြီးခြားရအောင်ဟောပဲငါတို့အခွင့်ငါတို့အခွင့်ဆိုပူပြီးမြလာမယ်ထင်တယ်ဥရောပမှာတဖြည်းဖြည်းမြလာပြီဒါလူတွေကြိုက်ချင်မှကြိုက်မယ်ဒီလူစကားပြောရင်တကယ်တော့အဲ့ဒါကိုနိုင်ကမှားနေတယ်ဆိုတိုင်းရင်းသားတွေကိုဒီလူမျိုးစုတွေကိုသူတို့ရဲ့ယဉ်ကျေးမှုဘာသာစကားဘာညာဖော်ထုတ်ခွင့်ပေးပါအဲ့ဟောပေးရမယ်ဘ ਹੁ အစိုးရမှလည်းပဲသူတို့ကိုစားပြုမှုအပြည့်အဝပါမယ်ဒါပေမဲ့လူမျိုးရေလို့သတ်မှတ်တဲ့နေရာမှာနိုင်ငံသားမှာမြန်မာနိုင်ငံသားဆိုပြီးပြီပေါ့အဲ့ဒီမှာရခိုင်ဗမာကရင်ခင်အမလေးစီကြခွဲထားပြီးဗုဒ္ဓဘာသာမြန်ခရစ်ယာန်ဆိုတဲ့ပုံပုံတွေမှာအဲ့လိုဟာကိုနိုင်ငံသားမှတ်ပုံတွေမှာအဲ့လိုထည့်ထားတာသိပြီးတော့ဆရာပါပါရဲ့ကဘာမှာသိမတွေ့ဘူးအဲ့ဒါကိုနိုင်ကခွဲခြားထားတဲ့စနစ်ဖြစ်ပါတယ်အဲ့ဟာကိုလုံးဝပြပြစ်နိုင်ဖို့လိုပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီတိုင်းရင်းသားတွေရဲ့ဒီရှိမှုကိုအသိမှတ်ပြုဖို့လိုတယ်သူတို့ရဲ့ပြည်ထောင်စုထဲမှာနေတဲ့အထက်မှာပေါ့လေသူတို့ကံကြမ္မာကိုသူတို့ဖန်တီးပိုင်ခွင့်သူတို့ဖိနစ်ချုပ်ချယ်ခွင့်မရှိရနောက်တရားစတာတွေကိုမြန်ပြတာတာသူတို့အကျိုးခံစားခွင့်ရှိအောင်လုပ်ပေးတာအကုန်လုံးလုပ်ပေးဖို့လိုပါတယ်အဲ့လိုဆိုရင်တော့ဒါအဲ့ငါတို့ဘယ်လူမျိုးဘယ်ဘာသာဆိုတာမျိုးသိပြီးတော့ထားတဲ့တင်ပါတဲ့ဟာသဘောထားရရောပါသွားနိုင်တယ်လို့ထင်ပါတယ်
ဒါပေမဲ့လွတ်လပ်ရေးရပြီးတာပဲနှစ်ပေါင်း80နီးပါးရှိပါပြီဒါတွေကိုမပြင်နိုင်သေးပါဘူးလား
လွတ်လပ်ရေးတိုက်ပွဲကိုနိုင်ကစတင်မှန်ရလားဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောရင်ပြောလို့ရမယ်ထင်ပါတယ်တချို့ပညာရှင်ကထောက်ပြကြပါတယ်အဲဒါကိုလည်းပဲလွတ်လပ်ရေးတိုက်ပွဲမှာပထမဆုံးကမြန်မာနိုင်ငံမှာအမျိုးသားစစ်တပ်နိုးကြားလာတယ်ပေါ့လေအင်္ဂလိပ်အုပ်ချုပ်ရေးတော်ကြတဲ့အခါမှာအဲ့မှာ MP ဘူးစင်တို့ကတော့လန်လန်သွားပြီးတော့ဒါဒိုင်ယာစီအုပ်ချုပ်ရေးတို့တပြည့်ဟုံမှုတို့အဲ့ဒီဟုံမှုတို့ဒိုင်ယာစီတို့တောင်းဆိုကြတဲ့လူဟာဒါတကြီးပြောရင်အင်္ဂလိပ်ခေတ်ပညာတတ်တွေဘီလက်ပြန်တွေဘာရစာကြီးတွေနိုင်ငံတော်ဥပဒေကိုကြွန့်ကျင်တဲ့အင်္ဂလိပ်အုပ်ချုပ်ရေးဒီမိုကရေစီကိုနားလည်တဲ့အင်္ဂလန်မှာအုပ်ချုပ်ရေးတူတက်တာကြီးပြီးတော့အဲ့လိုတစ်စင်းတူတက်ဖို့လိုချင်တယ်နောက်ပိုင်းမှာဗမာပြည်မှာတို့မှာအစည်းအရုံးဒါအထူးသဖြင့်ကတော့1930 တောင်သူလယ်သမားအရေးတော်ပုံစီးပွားပြက်ကဖြစ်ပြီးနောက်မှာလယ်သမားတွေအရေးဟာသိအရေးကြီးလာတယ်ဆိုတော့အဲ့ဒီဟာတွေနဲ့အတူကျောင်းသားတွေပေါ့လေရန်ကုန်တက္ကသိုလ်ကျောင်းသားတွေကသိပြီးတော့တက်ကြွလာပြီးတော့အဲ့ဒီအရေးကိုဦးစားပေးလာရတယ်ဒုမအစည်းအုံပေါ်ပေါက်လာတယ်အစခင်မျိုးတွေဒုမမာဆူပြီးတော့ဖြစ်လာတယ်အမျိုးဘာသာဆာစနာဆွဲကုကျင်ညာချက်ကိုလည်းပဲသိပြီးတော့တည်ဆောင်အောင်လုပ်လာကြတယ်ဆိုတော့အဲ့ဒီဟာတွေကဘမင်းစင်ထရစ်ပေါ့ဗမာကိုကူစားပြည့်တဲ့သဘောမျိုးဖြစ်နေတယ်။နောက်ပိုင်းမှာတော့သူတို့ပြန်ဟာဗမာတို့သခင်မျိုးတွေတို့မှာဆိုတာမြန်မာတိုင်းနိုင်ငံလုံးကိုကူစားပြည့်တဲ့ဘာပဲပြောပြောတချို့ကအဲ့ဒါကိုသိမပါကျင်ညာဘူး။နောက်ပြီးတော့အမျိုးဘာသာศาสနာဆိုတာလည်းပဲကောင်းပါတယ်ဒါပေမဲ့ဘယ်အမျိုးလဲတော်တော်ပြောရသလိုပဲနော်။အဓိကတိုင်းရင်းသားတွေမြင်ရတာဗမာလူမျိုးဘာသာဆိုတာဗုဒ္ဓဘာသာလို့ပြောထားတော့ဘုရားဗလာမဟုတ်တဲ့တိုင်းရင်းသားတွေချင်းတို့ကချင်းတို့ကရင်တို့အများကြီးပဲခရိယန်တွေဆိုသူတို့ပဲမသောတာမှလည်းဆိုတာမျိုးဖြစ်တယ်။ဆိုအဲ့ဒီဟာတွေကိုအခြေခံပြီးတော့ဖြစ်လာတဲ့လွတ်လပ်ရေးကြိုးပမ်းမှုဆိုတော့စကြေကသတိမမှန်ဘူးလို့ပြောရင်လည်းပဲပြောလို့ရမယ်လို့တချို့ကမှတ်ချက်ချရာတွေးရပါတယ်။ဒါပေမဲ့အဲ့ဒါကိုနောက်ပိုင်းမှာပြင်ဖို့ဆိုတာပြင်နေခဲ့ဘူးကနာပြောတဲ့62အနာသီမေးနောက်မှာဘာမင်းစင်ထရစ်ပူပြီးတော့ဖြစ်လာပြီးတော့တိုင်းရင်းသားအခွင့်အရေးလုံးဝမရှိဖြစ်တော့တိုင်းရင်းသားတွေဟာအကုန်လုံးပုံကံထကြွလာရတာတွေ့ရပါတယ်ဆိုတော့အဓိကအဲ့ဒါပါပဲ
ဒါပေမဲ့ဒီနောက်ပိုင်းမှာ NLD အစိုးရလက်ထက်မှာတော့ဟိုဒုတိယပင်လုံညီလာခံနေခေါ်ပြီးတော့ဆွေးနွေးခဲ့သေးတယ်မဟုတ်ပါဘူးလား
သိကောင်းတဲ့အလားလားပါအဲ့ဒါအဲဒီတော့မျော်လင့်ချက်ကအများကြီးတက်ခဲ့ပါတယ်လူတိုင်းဟာတိုင်းရင်းသားတွေလည်းပဲအကုန်လုံးပါဝင်ပြီးတော့ဆွေးနွေးကြတယ်ဒါလက်ခံကြတယ်ဘာညာလုပ်တယ်နောက်ပိုင်းမှာလည်းပဲတချို့မပါဝင်တချို့မကြည်လည်မှုလည်းနည်းနည်းရှိရပါလေဒါကတော့တစ်ခါတည်းမပြီးဘူးရေရှည်ဆွေးနွေးရမယ့်ကိစ္စပါသူတို့ကကျူစွစင်းတဲ့အဖြေတွေအဖြေကောင်းတွေရလက်ကောင်းတွေထွက်ပါတယ်ဒါပေမဲ့ NLD ရဲ့သဘောထားကိုလည်းပဲတချို့ကမကြည်နိုင်ဘူးအဲဒီဆွေးနွေးရဲ့အခါမှာလည်းပဲစစ်တပ်ကသိထလကနန်လုတ်တယ်ဆိုရဲအထောက်ထားတချို့လည်းကျွန်တော်ဖတ်ရပါတယ်စာအုပ်ထဲမှာအဲဒီအတွင်းသီးလူရေးတဲ့စာအုပ်ကျွန်တော်နာမည်ဖော်ထုတ်ပြီးတော့မကူကားတော့ဘူးဒီမှာအဲ့မှာချင်းဘက်မှာပြည်လည်းမှုဘာညာရနေပြီအများကြီးချင်းပြင်းတဲ့ဟာစစ်တပ်ကသွားပြီးတော့တိုက်ပလိုက်လို့လက်မထုတ်ဘူးကိစ္စပြတ်သွားတဲ့ဘာညာဆွဲအထောက်ထားသူရေးထားတာတွေ့ရပါတယ်ဆိုတော့အဲ့ဒါမျိုးဖြစ်တယ်။နောက်ပိုင်းမှာ NLD ကိုနှိုက်ကလည်းပဲတိုင်းရင်းသားတွေကိုဒန်းလူခွေသတ်မှတ်တာနဲတယ်လို့တိုင်းရင်းသားတွေကမြင်ကြတယ်။အာ NLD ပါတီကလူတွေကတိုင်းရင်းသားပါတီတွေကလူတွေကိုသူတို့အစိုးရဖွဲ့ရခါမှာပထမအကြိမ်ကတယောက်တိုင်းရင်းသားတွေကိုလက်ဖြတ်လက်ခောက်ပြီးတော့သူ individually တူချင်းကောင်းခောက်ရွေးတယ်ပါတီကိုကူစားပြုပြီးတော့ရွေးတာမဟုတ်ဘူးတိုင်းရင်းသားတယောက်ပါရင်ပြီးတော့ဆွေးရွေးရဲဆိုတော့သူတို့ကလက်မခံကြပါဘူးအဲ့လိုသဘောမျိုးအများကြီးရှိကြပါတယ်။နောက် NLD ပါတီကိုနှိုက်ကသူတို့ပါတီဒီတိုင်းရင်းသားအလုံးပြည်ထောင်စုသားအလုံးကိုကူစားပြုတယ်မှန်ပါတယ်သို့သော်လည်းပဲတိုင်းရင်းသားတွေအဲ့လိုမခံစားဘူးအဲ့ဒီထက်မှကူစားပြုဆိုတော့ဘယ်နှစ်ယောက်ပါလို့လဲအဲ့ဒီမှာငါတို့တိုင်းရင်းသားဘယ်ဟိုကော်မတီထဲမှာဘယ်လိုစီမံခံခွဲတဲ့ထက်မှာတကယ်အနာပိုင်တဲ့အထက်မှာဘယ်သူပါတယ်လဲဆိုတာမျိုးမြင်ကြတယ်အဲ့ဒါNLD ကိုလည်းပဲသူကအယုံကြည်နည်းနည်းယောနေလာတာလည်းဖြစ်ခဲ့ပါတယ်ဆိုတော့အလားအလာစိတ်ကောင်းတော်လည်းပဲထင်တော့ရှိမတွေ့ခဲ့ဘူးနောက်ဒုတိယအကြိမ်ရွေးကောက်ပွဲတိုင်ပြီးတော့ NLD တက်လာပြီးရင်တော့ဒီဟာတွေပြင်ပြီးတော့ကောင်းအောင်ဆက်လုပ်ဖို့ဆန္ဒရှိအောင်ရှိခဲ့ပါလိမ့်မယ်ဒါပေမဲ့မလုပ်ခင်မှာအာဏာသိမ်းလိုက်တော့လူရင်းပြန်သွားတာပဲတပေါ
်လက်ရှိအခြေအနေမှာစစ်ကောင်စီက Federal အရေးကိုဟိုအဓိကထားပြီးတော့ပြောလာပါတယ်အဲ့ဒါကဘယ်လောက်ထိဖြစ်နိုင်ချေရှိပါလဲ
မယုံပါဘူးစစ်တပ်ကပြောကြတယ်ကစောစောကပြောတာပဲဒီဖက်ဒရယ်စလုပ်ဖို့ဟာပြည်စည်းကြရတာကြတယ်ကစစ်တပ်ရဲ့အာဏာသိမ်းမှုကြောင့်ပြတ်သွားတာပါဆိုတော့ဒီစစ်အာဏာရှင်စနစ်ဆက်လက်တည်မြဲနေတဲ့ဖြစ်ကတော့ဒီဟာကိုသူတို့အကြောင်းပြပြီးတော့ဖယ်ရှားနေမှာပါပဲအခုတခုသူတို့ကတော့ပြောမှာပဲပြောပေမဲ့အခုတိုင်းရင်းသားတွေကတိုက်လာကြတယ်တော်တော်လေးနိုင်လာတဲ့ခါသူတို့ထွက်ပေါက်စရာတဲ့အထက်မှာလူမျိုးဒီပြဿနာတွေဖန်တီးနိုင်တဲ့အလားအလာတွေအများကြီးတွေ့လာရတယ်လေဥပမာအဖြစ်ရခိုင်ဘက်မှာဆိုရပါစို့နော်အေအေကတိုက်လာတာအဲ့မှာဒီဘက်ကမွတ်စလင်ဘာသာဝင်တို့လက်နေတက်စီတော့တိုက်ဆိုတော့ပြင်းထန်သူတို့ကတော့သတိပေးစာတွေထုတ်တာတွေ့ပါတယ်အာဒီလိုလူသွေးခွက်နေတယ်ငါတို့သတိထားမှာဖြစ်တယ်သူနည်း၎င်းပါပဲနေရာတစ်ခါမှာအဲ့မျိုးဖြစ်လာနိုင်ပါတယ်ဆိုတော့ဒါစိတ်သတိထားပါတယ်ဒီလိုပရိယေမျိုးကိုထွက်ပေါက်ဖြစ်ဆရာနိုင်ရှင်စနစ်မှာဆက်ဆက်လုံခဲ့ဘူးလားလဲရှိပါတယ်ဆိုတော့ဒါစိတ်အရေးကြီးတယ်ဟိုတက္ကသိုလ်မှာဆန္ဒပြပွဲဖြစ်တော့ကဥသံရေခင်းတော့လာအိမ်မှာတိုင်းရင်းသားတက်တွေခေါ်ပြီးတော့ဇင်းတို့ငယ်အုံးမဲထင်တဲ့အခါမှာဟိုမှာတိုင်းရင်းသားတက်တွေခေါ်ပြီးတော့ပြစ်ခိုင်းတယ်ဘာညာဆိုရဲတချို့ကမှတ်မှတ်ရပြောနေရတာရှိအဲ့လိုမျိုးတွေဆိုတော့တနည်းနည်းသူတို့လုတာတွေလုတတ်ပါတယ်သိသိကြီးချမှာဖြစ်ပါတယ်ဆိုတော့စစ်တောင်စီကလုပေးမယ်ဆိုတော့တိုင်းရင်းသားတွေလည်းယုံကြလိမ့်မယ်မဟုတ်ပါဘူးစစ်တပ်ကသာအဲ့လိုလုထင်တဲ့စိတ်ဓာတ်ရှိခဲ့ရင်ဟိုပြည်ထောင်စုဒီတန်းခိုင်မြဲရေးဘာညာဆိုရဲကြွကြော်တော်လို့ခဲ့နှစ်ပေါင်းများစွာကြာနေပြီအခုမှပဲသူတို့ထိနာနေတဲ့အခါမှာဒီဟာကိုကြဲကြဲလောင်လောင်ပူအော်လာတာကတော့ယုံတဲ့လူတော့စိတ်မရှိတော့ဘူးလို့ထင်ပါတယ်။တချို့ကလည်းယုံမှာပေါ့လေ ကြောင်းမြုံပြန်ဒါမဲ့တော်တော်များများကတော့မယုံကြည်ကြဘူးလို့ကျွန်တော်သိရပါတယ်ခင်ဗျာ
ဟုတ်ပါတယ်အဲ့တော့ဒီတစ်ချိန်တည်းမှာပေါ့ဗမာပါဝင်တိုင်းသားတွေကလက်တွဲပြီးတော့ဆီယနာရှင်ကိုတိုက်နေတယ်ဆိုတော့ညီညွတ်ရေးအလားဘယ်လိုရှိပါလဲ
သိကောင်းပါတယ်အဲ့ဒါမျောလင်းချက်ပါပဲအခုအချိန်ထိကတော့သူတို့ဟာသိပြီးတော့ညွန်းညွန်းနဲ့တိုက်ကြတာတွေ့ရပါတယ်နောက်ပြီးတော့တချို့ဒေသတွေဟာဒေသလိုက်တော်လေးလွတ်မြောက်တဲ့နေမျိုးတွေထူထောင်နိုင်ကြပြီဖြစ်တယ်။ချင်းတို့ကချင်းတရားတို့ကချင်းမှာလည်းတည်မြဲရှိပါတယ်။အဲ့ဒီဒေသတွေကရင်တို့သူတို့ဟာခွဲထွက်မယ်ဘာညာစီကြဆိုတာဘာမှပြောအေးအေး even သူတို့ကလည်းပဲအဲ့လိုခွဲထွက်မယ်ဆိုရဲစကားမပြောဘူးငါတို့တနိုင်ငံလုံးအတွက်လုပ်မယ်ဆိုတဲ့သဘောကိုပြောနေရတယ်။စိတ်တန်ဖိုးရှိပြီးတော့မျောလင်းချက်အတက်ဆရာကောက်ပါတယ်။ပြည်သူတွေကတော့ဒီတိုက်ပွဲကာလမှာတော့ရှင်ရဲ့ဒုက္ခမျိုးစုံကြုံရတော့လည်းပဲအဲ့ဒီစကားကတော့အားတက်စရာစကားဖြစ်လိမ့်မယ်လို့လူတိုင်းကသုံးသပ်ကြပါတယ်သူတို့အဲ့လိုပဲတကယ်တမ်းတိုက်နေကြတာပဲသို့ပေမဲ့အဲ့လိုမှန်မှန်ကန်ကန်ပေါ့လေဆက်ပြီးတော့အရှင်ရတော့ဖို့လူပါတယ်ဗမာပြည်မြန်မာနိုင်ငံသမိုင်းမှာဖက်စစ်တော်လှန်ရေးတုန်းကလည်းညီညွတ်ခိုက်ရတယ်ပြီးတော့တယောက်တယောက်ပြန်ပြီးတော့တိုက်ကြခိုက်ကြတယ်ရှိရဲဆိုတော့ပြန်ပြီးတော့တိုင်းသားစီလူမျိုးရဲ့ပြက်သွားတယ်အဲ့လိုမဖြစ်ဖို့အရေးကြီးပါတယ်အဲ့ဒါကိုသူသတိထားရမယ်လို့ထင်ပါတယ
်ဟုတ်အခုနောက်ဆုံးမေးချင်တာအခုဒီချီနေဒီမှာပေါ့ဟိုရှေ့ကိုအကောင်းမြင်နိုင်ပြီလို့ပြောလို့ရနိုင်မလား
အကောင်းမြင်မယ်ဆိုရင်တော့အတိတ်ကတော့ဒီပြဿနာနတ်တာရှေရောကြီးပါဖြည်းဖြည်းဆေးမီလိုနဲ့ကုလို့မရဘူးကျွန်တော် personally ပို့ဖို့ရမြင်တော့ကျွန်တော်မျိုးဆက်သစ်လူငယ်တွေ generation z တို့ခါ gen z သူတို့သိအကောပါတယ်ဒီလူငယ်တွေဟာအကုန်လုံးဆွန့်လွတ်ရဲတယ်သူတို့မှာနောက်ပြီးတော့သူတို့ဟာအယူအဆအောင်လည်းဆွန့်လွတ်ရဲတယ်ဘယ်ဘာသာမှလည်းသူတို့မခွဲဘူးဘယ်လူမျိုးမှလည်းမခွဲရဘူးကြားမှခွဲကြတာလည်းသူတို့မလို့ခြင်းရဘူးအကုန်လုံးတပေါင်းနဲ့လုံမယ်ဆိုတဲ့သဘောခေါင်းဆောင်မှုအခမ်းမှာဒီမျိုးဆက်သစ်တွေပါဝင်လာပါစေလို့ဆုတောင်းပါတယ်အဆုံးဖြတ်ပေးနိုင်တဲ့အခမ်းမှာအဲတမျိုးကြားလူကြီးတွေသူတို့အမြင်နဲ့ညီပဲလုံနေတာထက်ဒီလူငယ်များရဲ့အတွေးခေါ်သိအရေးကြီးပါတယ်နောက်ပိုပြီးအရေးကြီးတာ education ပညာရေးစနစ်ဖြစ်ပါတယ်ကျွန်တော်အများအားပြောတယ်ဆိုလို့ပညာရေးဟာတော်လှန်ရေးပါပဲ education is revolution အဲ့လိုပြင်ရမှာဖြစ်ပါတယ်ဆိုတော့အဲ့လိုပြင်နိုင်ရင်တော့လာလာစပီးကောက်မယ်လို့မျှော်လင့်ပါတယ်တကယ်လို့ဒီအခွင့်လန်းရှိနေတဲ့အချိန်ပေါ့လေဒီအခွင့်လန်းလည်းမသုံးနိုင်ဘူးဆိုရင်တော့နောက်လာမယ့်မျိုးဆက်တစ်ဆက်တစ်ဆက်ကတော့အဲ့လိုပဲသင်တရားဆိုးရမှာကျင်းလည်နေရအောင်မယ်လို့ထင်ပါတယ်ညီငယ
်ဟုတ်ကဲ့ပါဦးကျောင်းစံသားရှင်အခုလို့ဆွေးနွေးသုံးသပ်ပေးရတဲ့ကျေးဇူးတင်ပါတယ
်ဟုတ်ပါတယ
်အခုတော့သတင်းပတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့ Gen Z အစီအစဉ်လှည့်ပါရှင်။ American ပြည်တော်စုမှ Israel ဆန့်ကျင်ရေးဆန္ဒထုတ်ဖော်တဲ့ကျောင်းသားတွေကိုဖမ်းဆီးပြီးတပိတ်စခန်းတွေကိုပိတ်သိမ်းတဲ့အတွက် American ရဲ့ Democracy ဟာခေတ်နောက်ပြန်ဆွနေပြီလားလို့ Massachusetts တက္ကသိုလ်မှာကျောင်းတက်နေတဲ့မြန်မာကျောင်းသူ Massi Run ကပြောသလို American ရဲ့စနစ်ကြီးတစ်ခုလုံးကတစ်ဖက်ကိုပဲအားပေးတဲ့သဘောရောက်နေတယ်လို့လည်း Tap University မှာကျောင်းတက်နေတဲ့ကိုတော်ထက်ကပြောပါတယ်အခုဆိုရင်ကမ္ဘာအနှံ့ကတက္ကသိုလ်တွေကိုပြန့်နှံ့သွားတဲ့အမေရိကရဲ့တက္ကသိုလ်ကြီးတွေကပါလက်စတိုင်တက်ချွာလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးအမေရိကမှာကျောင်းလာတက်နေတဲ့မြန်မာကျောင်းသားတွေရဲ့အမြင်ကိုမက်ခင်လေးကဂျန်စီပြည်သက်တွေအတွက်ဆက်သွယ်စကားပြောထားပါတယ်ရှင်
ဟေ့ဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်ဂျန်စီတွေအမေရိကမှာရှိတဲ့တက္ကသိုလ်ကြီးတွေမှာကျောင်းသားလူငယ်တွေကဘာကြောင့်မလို့ဆန္ဒပြနေကြရလို့ထင်တယ်ဒီလိုကမ္ဘာထိပ်တန်းတက္ကသိုလ်ကြီးတွေမှာကျောင်းသားတွေဆန္ဒပြနေတဲ့အပေါ်မြန်မာနိုင်ငံကနေပြီးတော့ကျောင်းလာတက်တဲ့ကျောင်းသားလေးတွေအမြင်ကဘယ်လိုရှိနေလဲ
ကျွန်တော်အနေနဲ့ကတော့ပုံမှန်လင်းပြောရမယ်ဆိုလို့ရှိရင်တော့ pro palestinian bias ကတော့ရှိပြီးသားပေါ့ဒါကျွန်တော်အနေနဲ့ဒီကဖေးရဲ့ဝတ်ထားတဲ့ဥစ္စာလဲဒီ two symbol တစ်ခုအနေနဲ့ပြရတဲ့ဘောမျိုးဖြစ်တာပေါ့ဒီ issue က US foreign policy မှာလဲအဓိက issue တစ်ခုဖြစ်နေတဲ့ဥစ္စာပါတာပေါ့Israel တီထောင်ကတဲ့ကက US Israeli relationအနေနဲ့ကော security procedure အရာကောအလုံးကချိတ်ဆက်မှုတွေရှိနေတယ်။ company မျိုးစုံကျွန်တော်တို့ defense company မျိုးစုံကချိတ်ဆက်ရှိနေတယ်။ဒီ system G တစ်ခုလုံးကိုကဟိုတစ်ဖက်ကိုပဲအားပေးတဲ့သဘောမျိုးရောက်တယ်။ဒါကကြတော့ဒီ policy establishment ကျွန်တော်တို့ဒီဘက်က US ကခေါင်းဆောင်နေနေဒီတိုင်းကြားရမှာပဲတွန်းမရဘူးဆိုပြီးတော့ကျောင်းသားတွေကယူဆတာပေါ့။အခုဖြစ်ပေါ်လာတဲ့Israeli defense forces ကကမ္ဘာလုံးတဲ့ war crime တွေကိုဘိုင်ဒန်အနေနဲ့အခုဟိုချင့်ချိန်မှုမရှိဘဲနဲ့သူ limitation မရှိဘဲနဲ့ military support ပေးရကိစ္စတွေကိုထောက်ပြချင်တယ်
အပြစ်မဲ့ပြည်သူတွေကိုတတ်တဲ့
အရေးကိုပေါ့နော်ကိုယ်နိုင်ငံမှာမဖြစ်ရင်တောင်မှတခြားနိုင်ငံမှာဖြစ်တဲ့ဥစ္စာတွေကိုဒီចောင်းသားလူငယ်တွေရာဥဆောင်ပြီးတော့မှဒီဆန္ဒပြပြီးတော့မှဒီလိုမဖြစ်သင့်ဘူးဆိုတဲ့ဟာမှာကျွန်တော်ကတော့ထောက်ခံတယ်ပေါ့နော်အဲ့လိုမျိုးအားပေးပါတယ်ဟုတ
်ចောင်းသားတွေကထုတ်ဖော်နေတဲ့အတွက်ဆန္ဒတွေကိုတကဘာလုံးကနေပြီးတော့အယုံဆိုင်လာနိုင်တာကိုတွေ့ရတယ်ပေါ့အယုံဆိုင်နေတာကိုတွေ့ရတယ်အတန်ရှင်းအရင်ရတာကိုတွေ့ရတဲ့အတွက်ကျွန်တော်ကတော့ထုတ်ဖော်တင်တယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိတဲ့အမေရိကလိုနိုင်ငံကတက္ကသိုလ်တွေရဲ့ debate ခန်းတွေကိုအင်အားသုံးဖယ်ရှားခဲ့တဲ့ပေါ်သူတို့ရဲ့အမြင်တွေက
ကျမကတော့တော်တော်အံ့ဩမိရယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒါကကျမတို့နိုင်ငံမှာဆန္ဒပြတော့ကဆိုဒီမိုကရေစီနိုင်ငံမဟုတ်ဘူးစစ်တပ်ကအာဏာသိမ်းတဲ့နိုင်ငံပေါ့နော်ကျမအနေနဲ့ဆိုရင်ဒီအမေရိကန်နိုင်ငံရဲ့ဒီမိုကရေစီကနောက်ပြန်ဆုတ်နေတာလားဆိုပြောမှမေးခွန်းထုတ်စရာတော့ဖြစ်တယ
်ကျွန်တော်မြင်တော့ရဲတပ်ဖွဲ့နေတာဘယ်လိုမျိုးလဲဆိုတော့ဒါက public နေရာကြီးပေါ့နော်အဲအာကိုမင်းတို့ကဦးစီးထားတဲ့အတွက်ဒါကြီးကဒီလောချုပ်ပေါက်တယ်ပေါ့နော်အဲ့အတွက်ကျောင်းသားတွေကိုဖမ်းဆီးရိုက်နှက်ပြီးတော့မှတို့အဲ့လိုမျိုးဖမ်းဆီးသွားတယ်လို့ကျွန်တော်ညီမရေခင်ဗျာ
အစ္စရေးနဲ့ဗန်နာရေးအရဆက်ဆက်မှုရှိနေတာတွေကိုဖြတ်တောက်ဖို့အတွက်ចောင်းသားတွေကတောင်းဆိုတဲ့အပေါ်မှာရောသူတို့ရဲ့အမြင်တွေကဘယ်လိုရှိနေလဲ
ကျွန်တော်ចောင်းအကြီးတော်တော်များများဆိုလို့ရှိရင်တကယ် billion ချီပြီးတော့ investment ရှိရယ်အဲ့ကြားရပဲတချို့တော့ work က Israel company နဲ့ဆက်တဲ့ investment ရှိရယ်ပေါ့အဲ့ theme ကိုပဲ Israeli defense company ရယ် Israel Lenity twin ရယ် company တွေပေါ့ကြီးစားနေအစဟိုလေးရင် invest လုပ်ထားတဲ့ investment လေးရှိရယ်ပေါ့ကျောင်းသားတွေအနေနဲ့တော့ဒီ issue ကိုကင်ပြီးတော့ထောက်ပြသွားတာပေါ့ဒီ university ကနေစပြီးတော့ဟိုတော့ action ယူလို့ရတဲ့ကိစ္စတစ်ခုဖြစ်နေပါတော့ဒီ divestment လုပ်တဲ့ဟို tactic ကအောင်မြင်တယ်လို့ထင်တယ်ဘာလို့ဆိုတော့အရင်တည်းကလည်းဒီလိုမျိုး tactic တွေကြောင့် US public policy ကို public perception ကိုပြောင်းနိုင်ခဲ့တယ်ဒီ South Africa divestment ကိစ္စမှာဆိုလို့ရှိရင်တကယ်လည်းထိထိရောက်ရောက်တကယ်ပြောမှဆိုလို့ရှိရင်ဟိုကြည်စံတစ်ခုကို10ဒေါ်လာဆိုလို့ရှိရင်တကယ်လို့ဟို million ချီပြီးတော့ short ချနိုင်မှဆိုလို့ရှိရင်လည်းသူ့အနေနဲ့သူ short ချနိုင်ကိုရီကိုရီမြန်မာယူမှဆိုလို့ရှိရင်လည်းဘွိုက်ကော့လို့တာဒီ BR အစစတလိုရေးကုမ္ပဏီဒီအားလုံးတိုင်းပေါ့ဆိုတော့ဒီလောက်အဲ့လောက်ထိသွားစရာလိုချင်မှတော့လိုမယ်ဒီကိစ္စမှာဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဆီမှာလည်း example ရှိတယ် US မှာလည်း example ရှိရယ်ဒီ diverse လုပ်တဲ့ boycott လုပ်တဲ့ဆိုတဲ့ tactic ကအောင်မြင်တယ်ဆိုပြီးတော့ပေါ့
ဒီလှုပ်ရှားမှုတွေကလူမျိုးရေးကိုအခြေခံတဲ့မုန်းတိမှုတွေစီကိုရောက်သွားနိုင်ခြင်းရှိနေလား
မုန်းပွားရတော့ရောက်နေပြီသားလို့တောင်ပြောလို့ရတယ်ပေါ့နော်အခုဆိုရင်ဂျူးចောင်းသားတွေအနေနဲ့ဆိုလို့ရှိရင်လည်းចောင်းမှာသူတို့ safe ဖြစ်မယ်လို့တော့မထင်မိဘူးပေါ့နော်သူအကုန်လုံးကလည်းပြောမယ်ဆိုလို့ရှိရင်သူတို့ကဒီZionist တွေဖြစ်ချင်မှဖြစ်မယ်ပေါ့နော
်ဒီ antisemitism လို့ခေါ်တဲ့ Jew မုန်တီးမျိုးကြီးလည်းဖြစ်လာနိုင်တယ်လို့ပြီးတော့ဒီ anti ဒီ Palestinians ပေါ့နော်ဒါမှမဟုတ် anti Arabic တွေဒါမှမဟုတ်Islamophobia တွေဖြစ်လာနိုင်တယ်ပေါ့နော
်သူတို့ရဲ့ future vision ကိုကအခုရှိတဲ့ security state ကိုဘယ်လိုမျိုးဖယ်ချပြီးတော့တကယ်ပဲIsrael မှာအခုနေထိုင်တဲ့ Israel Palestine မှာနေထိုင်တဲ့လူအားလုံးအနေနဲ့ဘယ်လိုမျိုးကြာရှည်ရှင်းသွင်းနိုင်မလဲဆိုတဲ့ vision ရှိတယ်ပေါ့အဲကြောင့်ကျွန်တော်အနေနဲ့ဒီတကယ်ပြောမှဆိုចောင်းသားတွေကိုဂျုံတယ်ចောင်းသားတွေရဲ့အတန်ကိုနားထောင်တယ်ဆိုလို့ရှိရင်သူတို့ပြောဆိုတဲ့အတိုင်းဟိုညီညာရေးပို့ပြီးတော့ရနိုင်မှာလို့ယူဆရပေါ့အခုလိုမျိုးဟို Israel မှာလုပ်နေတဲ့တကယ်ဟို genocidal ideology နဲ့ဆက်ဆက်ပြီးတော့ဟို indiscriminate bombing တွေပါလောက်တဲ့ကိစ္စရဲ့အားလုံးကဒီပြည်ပကောက်ကိုပို့ပြီးတော့စိုးစီရလို့ထင်တယ်
။ကဲဂျန်စီတို့ရေဒီတစ်ပတ်ကတော့ဒီလောက်ပဲเนาะရှိတစ်ပတ်ကြာလို့ရှင်လဲဂျန်စီအစီအစဉ်ရှိနေသေးတာမို့ဆက်ဆက်စောင့်ကြည့်ကြပါအောင်နော်တတ။အ
ခုတော့အပတ်စဉ်အားကစားအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။ပြင်းထန်တိုက်စစ်မှုကယ်လီယန်အမ်ဘာပေဟာ PSG အသင်းကနေဒီဘောလုံးရာသီအကုန်မှာပြောင်းတော့မယ်လို့ကြေညာလိုက်ပါပြီ။ပြင်းထန် open tennis ပြိုင်ပွဲကိုအများဆုံးဖို့ဆွဲထားတဲ့နဒါအနေနဲ့လာမယ့်ပြင်းထန် open tennis ပြိုင်ပွဲဝင်ပြိုင်ဖို့အလားအလာဘလို့ရှိပါသလဲဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တစ်ပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပြင်းထန်တိုက်စစ်မှုကလေးအမ်ဘာပေကတော့ PSG သင်းကနေဒီဘောလုံးရာသီအကုန်မှာထွက်တော့မယ်ဆိုပြီးတော့ကြေညာလိုက်ပါပြီလက်ရှိမှာကမ္ဘာအကောင်ဆုံးတိုက်စစ်မှုတွေကတူးလို့သတ်မှတ်ထားတဲ့အမ်ဘာပေဟာသူ့အနေနဲ့အသင်းကနေထွက်တော့မယ်လို့ပြီးခဲ့တဲ့တောက်ကြာနေ့ကသူ့ရဲ့လူမှုကွန်ရက်ကနေတစ်ဆင့်ပြောကြားလိုက်ပါတယ်
အနာဂတ်နေ့ကို Paris Saint-Germain
Je ne vais pas prolonger et je vais terminer mon aventure dans quelques semaines. Je vais jouer mon dernier match au
Parc des Princes.
Je pense que voilà, c'est un club, c'est beau, c'est magnifique. C'est une légende quand même, meilleur buteur de l'histoire.
Adema khona ne gaza dwara taik kaung ne lo chano tin ma de. Tu ga adin ye ganawin gaza ma phit de lo akang song tai sin mu ba. Ta phat ma le wan ne bo kaung ma de. Da ba mai khona ne shi dwa bi so do tu a ni ne le naw that sa myan na atit ku ko sa ya ma phit ba de. Tu a ni ne adin ga ni thwet dwa bi tacha ko dwa chin ne so da ku le na le ba de. Ba lu be phit phit chano ro a ni ne tu ko naw song nau sat de a ni ne goun pyu ya ma ba.
You can see today on the court how difficult it is. That's the answer, no? But that's
Gazara blocked it, so Quinema, Kamati, Nidwin, and Chinon in a Jinde O Bango, Gazabim, Gazau Suragaro, Pamamati Jabau, Nakushi, Takuaro, Hobi, Chinon in a time where to send them to the U. Kong of Gazana, the Usu G, Jinde O Bama, Gazava, and Nilai Damu Kibi, Narkuaro, Leshishinir, Nitao, Lakamji, Lama in the Bama, now ten Nilan Kune, Jumane, or Sidja Lopova, Pelo Sobia Male Suragaro, Chinoguran, Leshishin and Limshibau.
The season 2024
is going to be my last one. Dominic Thiem ဟာ Grand Slam ပြိုင်ပွဲတွေမှာ တော့ American Open ကို 2020 ခုနှစ်မှာ တကြိမ်သာပိုဆွဲခဲ့ပြီးတော့ ပြင်သစ် Open ကို ဒုတိယ နှစ်ကြိမ် နဲ့ Australia Open ကို ဒုတိယ နှစ်ကြိမ် ရရှိခဲ့ဘူးလဲ ဆိုတာ တင်ပြရင်းနဲ့ ပဲ ဒီ တစ်ပတ်ရ အားကစား ကဏ္ဍ ကို ဒီမှာ ပဲ အဆုံးသတ်လိုက်ပါတယ် ခင်ဗျာ
VOA American တန်ခါနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပြည်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြစ်ရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamiset@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မရွေးလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ဒါ့အပြင်ကျမတို့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bami@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook ဆာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။ဂါဇာတောင်ပိုင်းရာဖာမြို့စစ်စင်ရေးကိုချက်ချင်းရပ်ဖို့ဥရောပသမ္မဂ EU ကဣသရေလကိုဗိုလ်ထုနေကတောက်ဆိုလိုက်ပါတယ်။ဒီစစ်စင်ရေးကြောင့်လူသားချင်းစာနာထောက်ထားမှုဆောင်ရွက်ချက်တွေပြက်ပြားရပြီးလူတွေပိုးလို့ရွှေ့ပြောင်းနေထိုင်ရငတ်မော့ခေါင်ပါဒုက္ခတွေကြုံတွေ့ကြရတယ်လို့လည်း EU ကပြောဆိုလိုက်ပါတယ်။ယူကရိန်းရဲ့အရေးပေါ်လိုအပ်တဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုကနားလည်ထားပြီးယူကရိန်းတပ်တွေလိုအပ်နေတဲ့ပံ့ပိုးမှုကိုရမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးကဗုဒ္ဓဟူးနေ့မှာပြောပါတယ်။ဧပြီလနှောင်းပိုင်းကအတည်ပြုလိုက်တဲ့အကူအညီအသစ်တွေကိုမြန်နိုင်သမျှအမြန်ဆုံးပေးနိုင်အောင်အမေရိကန်အစိုးရကလှုပ်ဆောင်နေတယ်လို့လည်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးအန်ထိုနီဘလင်ကင်ကပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုဒါမှမဟုတ်ယူကရိန်းဂါဇာပါလက်စတိုင်းနယ်လိဗျားလိုကမ္ဘာအကျပ်တဲတွေကိုကင်တွယ်တဲ့အခါဝေဖန်ပြောဆိုနေထိုင်တွေကိုအပြည့်ပြည့်ဆိုင်ရာရာဇဝတ်ခုံရုံး ICC ကအလေးထားနေမှာမဟုတ်ဘဲတရားမျှတရေးအတွက်ပဲကြိုးစားအထောက်သွားမှာဖြစ်တယ်လို့ ICC ရှင်းနေကအင်ကာနီမှာပြောဆိုလိုက်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းတွေ့အစည်းအဝေးထုတ်လုပ်ရမှုကကိုစုံမှုကြော်ဖြစ်ပါတယ်။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေချပါစေရှင်။ VOA ကိုအပိနာစင်တဲ့အတွက်လည်းသာအလုံးကအထူးပဲကျေးဇူးတင်ပါတယ်။ညပိုင်း9နာရီကနေ10နာရီထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ 32.51 တို့ကနေဖမ်းယူနာဆင်ချပါရှင်။ကျမသင်္ကီထိုက်ပါ။